Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် View American တန်ရဲ2023ခုနှစ်ဩဂုတ်လ23ရက်တနင်္ဂနွေမနေ့ပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ဒီကနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ24လိုင်းဒိုမီတာ40 51လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့မနေ့ပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်တာဝန်တင်ဆက်ပေးပါမယ်ရှင
်မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုမများသတင်းအောင်လည်းပဲသူပြောပြပေးပါပါ Crimea တစ်တောင်ကိုတိုက်ခိုက်တဲ့ Ukraine ကိုလက်တုံပြန်မယ်လို့ Russia နိုင်ငံခြားရေးဌာနကလည်းပြောကြားလိုက်ပါတယ်ပကုန်းမြို့မှာတော့မကြုံစဘူးရေကြီးတဲ့ဒဏ်ကိုခံနေရပါတယ်ထိုင်းမှာတော့ဒီလာတွင်ဖမ်းမိတဲ့မူရဲဆေးတွေကိုမြန်မာအပါဝင်မူရခိုင်၅ခုကနေပြီးတော့တင်သွင်းခဲ့တာလို့ထိုင်းရဲကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါမမများသတင်းအောင
်ဟုတ်ကဲ့ပါရှင်အခုလိုထိတ်တန့်ရသတင်းတွေနဲ့အတူဆီယနာသိမ့်ပြည်နောက်ပိုင်းစကိုင်းတိုင်းအတွင်းမှာရွာလုံးချွတ်နေပါနေနေမိရှုခံရပြီးတော့ဒေသခံတွေပေးလို့ရကိုတင်းရှောင်နေကြရတဲ့အကြောင်းကို
အခုပြောမယ်ဆိုရင်အခုမိရှုခံရတဲ့အိမ်ကလူတွေပေါ့နော်အဲရက်ကောက်ကလူတွေအကုန်လုံးဒါစုပေါင်းပြီးတော့ဒါဝိုင်းဆောက်တာပေါ့နော်ဝိုင်းဆောက်လို့လည်းကျွန်တော်တို့ဒီလိုမြန်မြန်ပြီးတာပေါ့
စီဘေးဆောင်တူပြောသွားတာပါသတင်းပြည့်စုံကိုတော့နောက်ပိုင်းမှာထုတ်လင်းပြဖို့ရှိပါတယ်။ဒါ့အပြင်အပတ်စဉ်တင်ဆက်နေကြဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားကန္တာဥရုယာတီနဲ့အနာဂတ်အစီအစဉ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့တနင်္ဂနွေမနေ့ပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူတင်ဆက်ပေးပါမယ်ရှင်။
Ukraine ဘက်ကနေ Crimea တစ်စားကိုတိုက်ခိုက်ခဲ့တဲ့ rocket ဒုံးကျည်ကိုပြစ်ခတ်ပြီးတော့ဖယ်ရှားခဲ့ရတယ်လို့ Russia ကပြောပါတယ်။ Ukraine ရဲ့လက်ရဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီးတော့ဒါကိုလက်တုံပြန်မယ်လို့ Russia နိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှာပြောကြားလိုက်တာဖြစ်ပါတယ်။ Crimea ကျွန်းဆောင်မှာစနေနေ့က Ukraine တပ်တွေကတံတားနဲ့တခြားနေရာအများအပြားကို S-200 rocket တွေ drone တွေနဲ့တိုက်ခိုက်ခဲ့ပေမဲ့ထိခိုက်သေးဆုံးမှုတော့မရှိဘူးလို့ Russia ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။စစ်တမိုင်းကျော်ရှည်လျားတဲ့ဒီတံတားဟာရုရှားသိမ်းပတ်ထားတဲ့ Crimea နဲ့ရုရှားကိုဆက်သွယ်ထားတာဖြစ်ပြီးမနေ့ February လတည်းမှာရုရှားကို Ukraine ရုရှားကလည်း Ukraine ကိုဝင်တိုက်ချိန်ကဆက်ပြီးတော့ဒီတံတားကို Ukraine တွေကအကြိမ်ကြိမ်တိုက်ခိုက်နေတာလည်းဖြစ်ပါတယ် Ukraine ကစစ်ပွဲအခြေအနေကိုစောင့်ကြည့်နေတဲ့ Britain ကာကွယ်ရေးဝန်ကြီးဌာနကတော့ Ukraine မှာရုရှားတပ်တွေတိုက်ခိုက်မှုကိုခက်တရန်နာမဲ့အခြေအနေကိုတွေ့နေရကြောင်းနဲ့ Kherson ဒေသမှာတော့ရုရှားကလေကြောင်းတိုက်ခိုက်မှုတွေတိုးလှုပ်လာနိုင်တယ်လို့စနေနေ့မှာပြောပါတယ်အချိန်ထဲမှာပဲရုရှားလိုလာတဲ့အင်းနီချင်းဘဲလာရုစ်နဲ့ကပ်နေတဲ့နယ်စပ်ဒေသမှာတပ်ရင်းတွေတိုးချထားမယ်လို့ပိုလန်ကစနေနေ့မှာပြောပါတယ်။ပိုလန်ကာကွယ်ရေးဝန်ကြီးဟာဒီနယ်စပ်မှာချထားတဲ့တပ်သားတွေစီတွားရောက်ခဲ့တာဖြစ်ပြီးတော့ဒီသတင်းပတ်တယ်မှာပဲအဲ့ဒီမှာတပ်သား1000လောက်ထိချထားဖို့ရှိတယ်လို့ပြောပါတယ်။စနေနေ့အစောပိုင်းမှာပဲယူကရိန်းရှေ့ပိုင်းခါခစ်ဒေသနဲ့တောင်ပိုင်းကဇပိုရီဂျာဒေသတွေကိုရုရှားဘက်ကနေပစ်ခတ်တိုက်ခိုက်တဲ့အတွက်တကြီးအမျိုးသမီးတဦးနဲ့ရဲရာရှိတဦးသေဆုံးခဲ့ရပြီးတော့12ဦးကတော့ဒဏ်ရာရခဲ့တာဖြစ်ပါတယ်။
ပါရှန်ပင်လယ်ကွင်းနဲ့အိုမန်ပင်လယ်ကွင်းကြားမဟာဗျူဟာကျတဲ့ဟော်မူးစ်ရေလက်ချားကိုဖျက်ဆီးသွားနေတဲ့တင်မောတွေအီရန်ရေပိုင်နဲ့တိုက်နံသမျှဝေးဝေးကနေသွားဖို့အရှိအလေပိုင်းအနောက်အုပ်စုကြောတောင်နောက်ခံပေးထားတဲ့ရေချောင်းတပ်ဖွဲ့တွေကသတိပေးပါတယ်။ကမ္ဘာရေနံတင်ပို့မှုရဲ့20ရာခိုင်နှုန်းလောက်ကဒီရေလက်ချားကိုဖျက်ဆီးသွားနေတာပါ။ဒီနှစ်စမ်းပိုင်းမှာဟော်မူးစ်ရေလက်ချားကိုဖျက်ဆီးသွားတဲ့ရေနံတင်တင်မောနှစ်ဆင်းကိုအီရန်ကမဖမ်းဆီးခင်တုန်းကပဲအလားတူသတိပေးချက်တစ်ခုကိုအမေရိကန်နဲ့အနောက်အုပ်စုနိုင်ငံတွေကထုတ်ပြန်ခဲ့ပြီးတော့နှစ်နိုင်ငံကြားတင်းမာမှုတွေမြင့်တက်နေကြတာပါဟော်မူးစ်ရေလက်ချားမှာတင်မောတွေဘေးကင်းကင်းသွားလာနိုင်ရေးလှုပ်ဆောင်မဲ့ဘလို့အစီအစဉ်သစ်ကိုမှအီရန်ကတော့လက်မခံပါဘူးရေလက်ချားအတွင်းဖျက်ဆီးနေတဲ့တင်မောတွေကိုအီရန်ကဖမ်းဆီးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တားဆီးဖို့ဒေတာရင်းမှာအမေရိကန်ကတက်ဖြတ်လှုပ်ဆောင်လာတဲ့အချိန်မှာအခုလိုတင်မောတွေအီရန်ရေပိုင်နဲ့ကနေဝေးဝေးရှောင်ဖို့သတိပေးချက်ထပ်ပြီးတော့ထွက်လာတာဖြစ်ပါရဲ့ရှင
်ဆီးရီးယားနိုင်ငံမှာတော့ IS စစ်တွေကြအဖွဲ့နဲ့ Jihad အဖွဲ့တွေကဆီးရီးယားအစိုးရတပ်တွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ပြီးချက်တပရီနေကစစ်သားတွေလိုက်ပါလာတဲ့ဘတ်ကားကိုတိုက်ခိုက်ရမှုမှာတေဆုံးသူဟာ26ဦးရှိရကနေစနေနေ့မှာတော့33ဦးအထိဖြစ်သွားပြီလို့ဆီးရီးယားလူခွင့်စောင့်ကြည့်လေ့လာနေတဲ့ Britain အခြေစိုက် SOHR အဖွဲ့ကပြောပါတယ်IS အဖွဲ့ဟာ2019မှာသူတို့ထိန်းချုပ်ထားတဲ့နယ်မြေတွေကိုလက်လွတ်ခဲ့ရပေမဲ့ကျယ်ပြိုးတဲ့ Syria သဲကန္တရာထဲမှာပုန်းခိုနေကြတာဖြစ်ပြီး ဒီအစိုးရတပ်တွေကိုမကြက်ခဏဝင်တိုက်လိုက်ထွက်ပြေးပုန်ခုလိုက်လုပ်နေတာဖြစ်ပါတယ်။ဒီရအိုက်ဇော့ခိုင်တဲ့ကမိုင်ယာဒင်းတဲကန်နယ်ရာထဲမှာဖျက်မောင်းလာတဲ့စစ်ဘတ်စကားကိုဂျီဟတ်အဖွဲ့ကနေဝိုင်းထားပြီးတနက်နေ့ပြစ်ခတ်ခဲ့တာလို့စောင့်ကြည့်အဖွဲ့ကတောက်ကြနေမှာပြောပါတယ်။နောက်ပိုင်းမှာ IS အဖွဲ့ကလည်းဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာဖြစ်ကြောင်းကြေညာခဲ့တာပါ။စစ်တပ်ဘတ်စကားနှစ်စီးကိုပြစ်မှတ်ထားပြီးလက်နက်ကြီးတွေ Rocket Launcher တွေနဲ့ပြစ်ခတ်ပြီးတော့ဒဇီးကိုမီးတင်ရှို့ခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။စီးရီးယားအစိုးရသတင်းဌာနဆန်နာကတော့စနေနေ့ထုတ်ပြန်ချက်မှာအမေရိကန်တပ်တွေနဲ့သူတို့ရဲ့အကြမ်းဖက်အဖွဲ့တွေကဘတ်စကားကိုပြစ်မှတ်ထားတိုက်ခိုက်တာလို့ပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာ IS အဖွဲ့ကသူတို့ရဲ့ခေါင်းဆောင်အဘူဟူစိန်အယ်ကူရာရှီစီးရီးယားအနောက်မြောက်ပိုင်းမှာအတိုက်ခိုက်ခံရပြီးသေဆုံးသွားတယ်လို့သတင်းထုတ်ပြန်ပါတယ်။ IS အဖွဲ့ဟာစီးရီးယားမြောက်ပိုင်းနဲ့အရှေ့မြောက်ပိုင်းဒေသတွေမှာဒီသတင်းပတ်တွင်တိုက်ခိုက်မှုတွေကိုတိုးပြီးတော့လည်းလှုပ်လာနေတာဖြစ်ပါတယ်။
မလေးရှားပြည်နယ်73ပြည်နယ်က6ပြည်နယ်မှာစနေနေ့အထွေထွေရွေးကောက်ပွဲတွေပြီးဆုံးပြီးတဲ့နောက်မှာအများမျှော်လင့်ထားတဲ့အတိုင်းဝန်ကြီးချုပ်အန်ဝါအစ်ဘရာဟင်အစိုးရအဖွဲ့နဲ့အစ္စလာမစ်အတိုက်ခံနှစ်ဖွဲ့စလုံးပြည်နယ်3ခုစီမှာအနိုင်ရခဲ့ပါတယ
်။ဆိုင်ရင်ဗီဒမီနာတူတမခရဒပ်စကူတဝန်ယန်ထရုစ်ကကာကိုကိုဆယ်ပတ်ပြရ
ပြည်တော်စုအစိုးရအနေနဲ့ပြည်ငြိမ်မှုရှိသလိုတာဝန်တွေကိုတစည်းတလုံးနဲ့ဆက်ပြီးတော့စူးစမ်းထမ်းဆောင်သွားဖို့အထူးအာမခံချက်ပေးလိုတဲ့အကြောင်းဝန်ကြီးချုပ်အေဘရာဟင်ကပြောဆိုသွားတာပါ။ဝန်ကြီးချုပ်ရဲ့ညွန်မောင်းအစိုးရအဖွဲ့ဟာအချမ်းသာဆုံးပြည်နယ်တွေအပါအဝင်ဖြစ်တဲ့စီလံကောနဲ့ပြည်နယ်ပြည်နယ်တွေမှာအနိုင်ရခဲ့တယ်လို့ရေကောက်ပွဲကော်မရှင်ကအကြေညာပါတယ်။ Conservative PAS ပါဝင်တဲ့အတိုက်အခံ PN ပါတီကမြောက်ပိုင်းကဆင်းရဲနွမ်းပါတဲ့ခီတာကီလန်တန်နဲ့ထရန်ဂါနူပြည်နယ်ရီမှာအနိုင်ရခဲ့ပါတယ်ပြည်နယ်ရွေးကောက်ပွဲရလဒ်ဟာတတိုင်းပြည်လုံးကျင်းပမဲ့ရွေးကောက်ပွဲကြီးအပေါ်မှာဩဇာလွှမ်းမိုးနိုင်တယ်လို့တိုင်းပြည်တည်ငြိမ်ရေးအပေါ်မှာလည်းတည်ရောက်မှုရှိပါတယ်အခုရွေးကောက်ပွဲရလဒ်ဟာဝန်ကြီးချုပ်အန်ဝါအစိုးရအဖွဲ့အပေါ်မှာဖိအားတွေပိုများလာစေနိုင်တယ်လို့သုံးသက်သူတွေကတော့ရှုမြင်ပါတယ်ရှင်
UAE American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE American Tan ရဲ့မနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာမိုးမပြတ်ရွာသွန်းနေတဲ့မုတ်တုံမိုးကြောင့်ရေကြီးရေရှမ်းမှုတွေမြေပြိုမှုအန္တရာယ်တွေနဲ့ရင်ဆိုင်နေရပြီးတော့အခုချိန်ထိဆိုတည်ဆုံးသူ9ဦးရှိနေပြီးတော့အိုးရင်ရွှေ့ပြောင်းနေရသူက4000ကျော်ရှိတယ်လို့လူမှုဝန်ထမ်းကေဇိုင်းနဲ့ပြည်내နေရာခြားတိုင်းဝန်ကြီးဌာနကနေပြောပါတယ်။ပဲခူးမှာတော့22တန်းအခုလိုရာသီမှာရေကြီးလေရှိပေမဲ့ဒီနှစ်မှာအဆိုးဆုံးဖြစ်နေတယ်လို့ပဲခူးဒေသခံကပြောပါတယ်
။ဟောတာပေါ့အဲ့တော့မနေကြနဲ့တော့ပြောင်းကြတော့ရွှေ့ကြတော့ပေါ့သူတို့ကတော့လပြောပေးတာပေါ့ကိုရေတက်မယ်ပေါ့ဒီဆိုရင်မကြောမပြောင်းကြတော့ခလေးတွေနဲ့ဗားတွေတစ်ခါရောက်နေတာပြောပါတယ်ဟမ်သူကတော့မပြီးဘူးကသူကလှိနေလိုက်ပြောပေးတာអော်ပေးတာမမက်ကြီးနဲ့အဲ့လိုပဲအဲနဲ့မိတို့ကလည်းအဲ့လိုပဲကြောက်ရလာနေပြေးကြပေါ့ကြောက်ပြီးတော့
အရင်ကနှစ်ပေလောက်တာရေတက်လေရှိပေမဲ့အခုတော့၄ပေ၅ပေလောက်မြင့်တက်နေတဲ့အတွက်ဒေသခံတွေဟာကုန်းမြန်နေရာတွေကိုပြောင်းရွှေ့နေထိုင်နေကြပါတယ်တပ်ချန်တဲ့ညကတော့ဘကိုးဖုံတော်ကြီးចောင်းတစ်ခုမှလာရောက်ပြီးခိုးလွန်သူက890ကျော်ရှိနေပြီးတော့ဖုံတော်ကြီးတွေနဲ့ဒေသတာဝန်ရှိသူတွေကဒီဒုက္ခသည်တွေနေထိုင်စားသောက်ရေးအတွက်အကူအညီတွေကိုပေးနေကြပါတယ်။ပဲခူးတိုင်းပြင်ကင်းပြည်နယ်မွန်ပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာလည်းမိုးဆက်ရွာသွန်းပြီးမြေရေတွေကြီးနေတဲ့အတွက်ဒေသခံတွေရေပေးအန္တရာယ်နဲ့ကြုံနေရတာပါ။လမ်းတွေရေမြုပ်တဲ့အတွက်လမ်းကြောင်းပြတ်ပြီးကားတွေတိတ်မှောက်တာနဲ့အကူအညီပေးသူတွေလာရောက်ကူညီပေးဖို့အတွက်အခက်အခဲတွေဖြစ်နေပါတယ်။
ထိုင်းနိုင်ငံမှာဩဂုတ်လအတွင်းမူရစီနဲ့စိတ်ကြွစီအမြောက်များဖမ်းဆီးနိုင်ခဲ့ပြီးဒီထဲမှာမြန်မာပါဝင်မူရခိုင်၅ခုကခိုင်းတွေပါဝင်တဲ့အကြောင်းထိုင်းမူရနေနေဘူရိုကဩဂုတ်လ10ရက်နေ့ကသတင်းထုတ်ပြန်ပါတယ်။ရှေတရီကန်ဒေသကမူရစီဝါတွေဟာချင်းရိုင်ပြည်နယ်ကနေထိုင်းနိုင်ငံအတွင်းပိုင်းကိုအများပြားဝင်ရောက်နေပြီးတော့မူရခိုင်၅ခုကခိုင်းဝင်10ဦးဖမ်းမိခဲ့တဲ့အကြောင်းဩဂုတ်လ10ရက်နေ့ကပြုလုပ်တဲ့ထိုင်းမူရနေနေဘူရိုရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲဖမ်းမိတဲ့မူရစီတွေဟာ စေးကြွစေးပြား73တန်း8သိန်း ice မူရစ်ဆေး920ကီလိုကက်တမင်းမူရစ်ဆေး850ကီလိုဖမ်းမိခဲ့တဲ့အကြောင်းဒုရဲချုပ်ချင်နပတ်ဆာရာစင်နာဦးဆောင်ပြီးတော့သတင်းစာရှင်းလင်းခဲ့ပါတယ်။တက်ဆိုင်ရာအဖွဲ့ပေါင်းစုံပူးပေါင်းဆောင်ရွက်မှုတွေကြောင့်အခုလိုမူရစ်ဆေးတွေဖမ်းဆီးနိုင်တာဖြစ်တဲ့အကြောင်းနဲ့ထိုင်းနိုင်ငံအနေနဲ့မူရစ်ဆေးအမြောက်အများဝင်လာနေတဲ့လမ်းကြောင်းတွေကိုပိတ်ဆို့ဖို့အိန္ဒိယနိုင်ငံကအာဏာပိုင်တွေနဲ့ဆွေးနွေးညှိနှိုင်းနေပြီးတော့တားဆီးသွားမယ့်အကြောင်းကိုလည်းဒုရဲချုပ်ကပြောဆိုပါတယ်ရှင်။တနင်္ဂနွေနေ့မနေ့ပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတူပြောပြပေးကြတာပါရှင်။အခုတော့ဒုအတန်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဆီယနာသိမ့်ပြီးတဲ့နောက်ပိုင်းမှာပြည်ရင်းနေရက်ဆွန့်ခွာထွက်ပြေးကြရတဲ့စစ်ပီးရှောင်တွေစကိုင်းတိုင်းထဲမှာပို့ပြီးတော့များလာနေသလိုရွာလုံးကျွန်းနီးပါးနေနေမိရှုခံရတာလဲဒီဒေသမှာအများပြားရှိလာနေတဲ့အကြောင်း Frontier မြန်မာကနေတင်ဆက်ပေးထားပါတယ်ရှင
်။
เนี่ยนี่ละพี่นี่เลยบ่มาไม่ชื่อหรอกดูยาดาดิไว้ชอบเลยเปียดิอูเจอมาสมัยอูมีชุบแค่ได้ไอ้งาดูนี่ป้อเนาะไอ้ยกก็ก็ดูนี่กูนูดาสู้ป้องพี่แล้วดาดูดาไว้ชอบดาป้อเนาะไว้ชอบโหลแล้วเราดูดิโหลเนียนๆปี้ดาป้อเนาะ
မြန်မာနိုင်ငံကတခြားဒေသတွေထက်ဆိုင်စကိုင်းတိုင်းမှာပြိပခတွေကြောင့်စစ်ဘေးရှောင်နေရတဲ့သူတွေကပိုများပါတယ်တချို့ဒေသတွေမှာဆိုရင်ရွာအတွင်းကိုစစ်ကြောင်းတွေထိုးလို့ထွက်ပြေးကြရရုံသာမကပဲသူတို့ရဲ့နေအိမ်တွေပါမိရှုပြချခံရတာပါမင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Foundation Heron Day ကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်ဆောင်းမကို Frontier မြန်မာရဲ့သတင်းထောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နံပါတ်ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်အညာကမီးလောင်ရင်တချို့မှာထန်းလက်တဲငယ်လေးတွေကအရင်ရှိခဲ့အင်ဂျီအိမ်ကောင်းတွေနေရာမှာအစားထိုးနေရာယူလာကြပါတယ်မလလာရုံမိသားစုဟာစကိုင်းတိုင်းဒီပရင်းမျိုးနယ်တဲကရွာမှာတွတ်မိုးအိမ်ကောင်းကောင်းနဲ့နေခဲ့ကြတာပါအဲ့ဒီအိမ်နဲ့ရွာကတခြားအိမ်တွေဟာ2022ခုနှစ်အတွင်းစစ်တပ်ကစစ်ကြောင်းထိုးချိန်မှာမီးရှို့ခဲ့လို့ပြပဲကြံခဲ့ရပါတယ်။ခုတော့သူတို့မိသားစုအရင်ခြံအောင်နေရာမှာ15ပေပတ်လည်တဲလေးဆောက်ပြီးနေနေရပါတယ်
။ဘာသာဝင်နေရမီးလောင်ပြင်းကြီးလေဘာမှမရှိတော့ဘူးအိမ်မှာအဲခနစ်ချက်စားစရာဓာတ်ဝိုးတောင်မရှိဘူး။လက်နီးစောက်ကစားမရှိဘူးလေဒီမှာတို့ဒီရောက်တော့ဓာတ်ဝန်းနေရပါမလောင်တဲ့အိမ်လေးတွေကရောက်လာပြီဆိုတော့ခမင်းချက်အောင်လို့ဓာတ်ဝိုးလေးနဲ့ဆန်လေးလာပေးရတော့မှကျမတို့ကလက်နီးစုံမရှိလို့မို့ချက်မဖြစ်တဲ့ဘဝတော့ဖြစ်ရဟာလေအလွာအကုန်လုံးလဲငိုကြပေါ့ရှင
်စကိုင်းတိုင်းဟာ2022ခုနှစ်ဖေဖော်ဝါရီလစစ်အုပ်စုအာဏာသိမ်းယူလိုက်ကြတဲ့ကမြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေအကြီးအကျယ်ဖြစ်နေတဲ့နေရာတစ်ခုပါမလလာရိုးရွာကိုလည်းစစ်ကြောင်း6ကြိမ်လောက်ထိုးခဲ့တာပါပထမတော့စစ်ကြောင်းထိုးလိုက်ရင်ထွက်ပြေးကြပြန်ထွက်သွားရင်ကိုယ့်အိမ်ကိုပြန်နေလိုက်ကြနဲ့နေခဲ့ကြတာလို့သူကပြောပြပါတယ်ဒါပေမဲ့နောက်ပိုင်းစစ်ကြောင်းထထိုးလိုက်ချိန်မှာတော့စစ်သားတွေဟာရွာကအိမ်900ကိုမီးရှို့ဖျက်ဆီးခဲ့ပါတော့တယ်အဲ့ဒီစစ်ကြောင်းကမဆိုးဆိုးကိုလည်းအိမ်ရမဲအောင်လုပ်ခဲ့တာပါ။အုတ်ခတ်နှစ်ထပ်အိမ်မှာသူ့ရဲ့သူ့ယောက်ျားနဲ့တာသမီ၄ယောက်တို့နေထိုင်ခဲ့ကြတာဖြစ်ပါတယ်။သူမအတွက်တော့အိမ်တစ်ခုတည်းသာရှုံးခဲ့ရတာမဟုတ်ပါဘူး။အရေးပါတဲ့ပိုင်ဆိုင်မှုပစ္စည်းတွေနဲ့အစားထိုးမရတော့တဲ့အမှတ်တရတွေပါပါသွားခဲ့ရပါပြီ
။ကိုယ်အိမ်ကလည်းပါတချို့နေရာလေးတွေကတော့ကောက်လို့ရတယ်။တချို့နေရာကောက်လို့ကိုမရတော့ဘူးဆိုတာကိုနှစ်စိတ်လုံးလုံးချူထားခဲ့တာကိုဒီလိုတော့ဆာမန်ကြုံလို့ဟဲ့လို့လည်းမဖြစ်ခဲ့ဘူးသုံးကန်းပတ်လေကမှရကန်းစင်ရောထားတာဆိုတော့သမီးမင်းကလေးသုံးယောက်ရှိရဆိုတော့ရကန်းစင်ရောတီးရောဆိုတော့အိမ်ကတော်တော်လေးလေးကျဲတယ်တုံးရှာယူလာတော့ပါဝင်းနေတာဝင်းနေလာရောပြောမပြတတ်အောင်တော့ပါတိုးကိုအိမ်ကိုအစပြန်ရှာယူလာဒီသားစုအဲ့လိုဆုံးဘုံလေးနဲ့ဟို မင်္ဂလာဥရောဟာမျိုးတို့ဘောရဟောကလေးတွေနဲ့ကလေးတွေဘုံငယ်တို့ကရိုက်ထားတဲ့ဘုံမျိုးလေးတွေဆိုတော့ဝင်နေတာ
အိမ်တွေကပိုင်ဆိုင်မှုတွေပါဆုံးရှုံးလိုက်ရပြီဖြစ်တဲ့မိသားစုနှစ်စုလုံးဟာအသက်ရှင်ရပ်တည်နိုင်ရေးအတွက်ရုန်းကန်နေကြရပါတယ်။ပရာဟိတာအဖွဲ့တစ်ခုရဲ့အကူအညီနဲ့အနည်းဆုံးတော့သူတို့ခြံလေးတွေထဲမှာတဲတလုံးစောင့်နိုင်ခဲ့ကြပါတယ်။ Special and Choice SNC လို့နာမည်ပေးထားတဲ့အဲ့ဒီအဖွဲ့ကို COVID ကာလမှာကျန်းမာရေးဆိုင်ရာအကူအညီပေးဖို့စတင်ဖွဲ့စည်းခဲ့တာပါ။အခုတော့သူတို့ဥတီချက်တမျိုးပြောင်းလဲလှုပ်ဆောင်နေရလို့တီထောင်သူကိုစမိုးအောင်ကပြောပါတယ်။
တောင်းတူရတဲ့ဒါမိရှုခံတာလေဒီပြဘက်ကိုကျွန်တော်အလေရောက်ရင်းနဲ့ပေါ့နော်အလေရောက်ရင်းနဲ့တွေးတော့ဒါအိမ်လေးတွေဒါစောက်ဖို့ဒါကျွန်တော်တို့ဖြစ်သွားပေါ့နော်ဘယ်လိုစောက်ကြမလဲပေါ့တွေးကြတယ်အဲ့ဒီဘက်နေမှာကကျွန်တော်တို့ထပ်ပြင်းနေပေါ့လေမင်းမလို့ပေါ်တော့ကျွန်တော်တို့အမိုးအတွက်ကသိပြီးတော့ကုန်ကြသေးတိတ်မရှိဘူးပေါ့နော်အဲနောက်ပြီးတော့ကျွန်တော်တို့ဒီခြေပင်ကိုလည်းကျွန်တော်တို့ခွဲချမ်းပြီးတော့ပေါ့နော်တိုင်းဖြည်းဖြည်းထုတ်ဖြည်းဖြည်းရောက်ဖြည်းဖြည်းပေါ့နော်အဲ့လိုမျိုးတုံကြတယ်ဝါကြောက်လိုက်တာတော်ရှိတော့လေခုတ်ကြတယ်ပေါ့နော်အဲသူရွာသားတွေဝိုင်းဆောက်လို့ဗျာဒီခုပြောမယ်ဆိုရင်ခုမီးရှို့ခံရတဲ့အိမ်ကလူတွေပေါ့နော်အဲရကော့ကလူတွေအကုန်လုံးဒါစုပေါင်းပြီးတော့ဒါတူတူဒါဝိုင်းဆောက်တာပေါ့နော်ဝိုင်းဆောက်လို့လည်းကျွန်တော်တို့ဒီလိုပြင်ပြန်ပြီးတာပေါ့
သူတို့အဖွဲ့ကဒီပရင်ရွှေဘိုးရေဦးနဲ့အရာတော်မျိုးနယ်တွေမှာတဲအလုံးပေါင်း900ကျော်ကိုစောက်ပေးခဲ့ပြီလို့ကိုစမိုးအောင်ကပြောပါတယ်။တဲအလုံးပေါင်း9,600တီစောက်ပေးနိုင်ဖို့တော့သူတို့မှန်းထားပါတယ်။ဒါပေမဲ့လိုအပ်ချက်အားလုံးကိုတော့မပြည့်နိုင်သေးပါဘူး။မျိုးနယ်လေးခုမှာရွာ100ကျော်ရှိပြီးအဲ့ဒီထဲကရွာ90ကျော်လောက်မှရှိတဲ့အိမ်တချို့ဒါမှမဟုတ်တော်တော်များများဟာစစ်ကြောင်းထိုးချိန်တွေအတွင်းဖျက်ဆီးခံထားရတာပါ။Data for မြန်မာရဲ့ထုတ်ပြန်ထားချက်အရတော့အာနာတိန်လိုက်ချိန်ကနေ2023ဇူလိုင်လကုန်အထိတနိုင်ငံလုံးမှာရှိရဲ့အိမ်ခြေ 9,500 နီးပါးမီးရှို့ဖျက်ဆီးခံရပါတယ်။အဲ့ဒီထဲက၄ဘုံ၃ဘုံကျော်ဖြစ်တဲ့အိမ်ခြေ 9,800 ကျော်ဟာစကိုင်းတိုင်းတွေကပါ။စစ်တပ်ကစစ်ကြောင်းထိုးလာပြီဆိုရင်ရွာသားတွေရဲ့အိမ်တွေနဲ့အတူအတံမွေးဝမ်းကြောင်းအတွက်သုံးနေရတဲ့ပစ္စည်းတွေပါမီးလောင်ပြချခံရပါတယ်။မဆူဆူရဲ့ရကန်းစင်လိုပေါ့သူသမီးတွေကအဲ့ဒီရကန်းစင်နဲ့ကျောင်းစီအတွက်အိမ်မှာအထည်လေးတွေရက်ပြီးပြန်ရောက်ကအပေါ်ငွေရှာခဲကြတာပါဒါကိုပြန်ဝင်နိုင်ဖို့6သိန်းလောက်ကုန်မှာမို့သူမတက်နိုင်ပါဘူးစားဝတ်နေရေးအတွက်ကိုတောင်သူနဲ့သူ့ယောက်ျားအနီးအနားကတောင်ယာတွေမှာနေစာအလုပ်ကိုလုပ်နေကြရတာပါစားဝတ
်နေရေးအတော်ဖြေရှင်းရဲဆိုတာကြတော့ခဲကြီးနဲ့ပိုင်းတော့ကတော့အိမ်ပါနော်နာမည်လေခုပြန်ဝဲဆိုရင်လေမုတ်ငယ်ရဲ့ဒီလိုလိုတဲ့မှာဘယ်လိုမှမသိသေးဘူးကြောက်ကြောက်တဲ့သဘောနဲ့ပါလေ
မဆူဆူနဲ့တခြားဘဝသူတွေအားလုံးရဲ့အတွေ့အကြုံမှာအကြောက်တရားနဲ့မလုံးမချုံခံစားနေကြရတာပါစစ်တပ်ကအချိန်မွေးဝင်လာဖျက်ဆီးနိုင်လို့ငွေတက်နိုင်ရင်တော့အင်္ဂကောင်းပြန်ဆောင်နေတာဒါမှမဟုတ်အိမ်တော်ပြိဘောကတွေဝဲတာမျိုးမလုပ်ရကြပါဘူးနောက်တစ်ခုကစစ်ကြောင်းထိုးရင်ပြေးဖို့အမြဲလိုအသည့်အနေထားလှုပ်ထားကြရပါတယ်အိမ်တိုင်းဒီပါအရေးပေါ်ဖြစ်ရင်ယူပြေးဖို့အိတ်အစင်နဲ့ပြင်ထားရတယ်လို့မလလကပြောပါတယ
်တစ်တာတော့မရှိဘူးလေအိမ်ကြီးလေးတောင်ခုမြေစည်းအိတ်လေးတွေပါလဲထည့်ထားရလေကျမတို့နယ်ကခဏခဏဘိုးဘက်မရှိနေရလဲဒီပြင်တည်းလဲရှိုးအဲရွာလဲအဲ့ဒီအချိန်ကလဲခဏခဏပြေးနေရတော့သွားလို့ရှိရင်အိမ်ရဲ့အမပုံနေမပုံနေအိမ်အောင်သူတရားရေကိုမဆိုင်ခင်ရှိရင်ဆိုင်ခင်လိုင်းစင်လေးတွေရေအလဲလေးရှိရင်လဲလေးတွေကပုံစံခွန်ပါညာအဲ့လိုဟာလေးမျိုးလေးတွေဒီအဲ့လောက်ကတော့ဖြစ်အောင်ပြန်သွားကြရှင
်စစ်အာဏာသိမ်းပြီးနောက်ပိုင်းပြည်ပခါတွေကြောင့်လူသိမ်းတဲ့ချီနေရဲ့စွန့်ခွာထွက်ပြေးနေကြရပါတယ်UNHCR ရဲ့ခံမှန်းထားချက်အရဇူလိုင်လကုန်အထိလူနှစ်သန်းနီးပါးဟာပြည်တွင်းဆစ်ဆောင်နေကြရတာပါ။အဲ့ဒီထဲက40ရာခိုင်နှုန်းကျော်ဖြစ်တဲ့လူပေါင်း8သိန်းကျော်ဟာစကိုင်းတိုင်းကဖြစ်ပါတယ်။ပြည်ပခတွေကြားမှာပြည်သူတွေဟာကာလာတူရောကာလာရှိပါထွက်ပြေးတင်းဆောင်နေကြရတာပါ။မလလနဲ့မဆူဆူတို့လိုပါ။တခါစကိုင်းတိုင်းဟာလူသားချင်းစာနာထောက်ထားမှုအကူအညီတွေရောက်ဖို့အခက်အခဲဆုံးဒေသတစ်ခုဖြစ်နေပါတယ်။ဒါကြောင့်ပြည်ပခတွေကြားကဆစ်ဆောင်နေတဲ့ရွာတွေရဲ့လိုအပ်ချက်တွေကအများပြားလွန်လှပါတယ်။စစ်တပ်ကရွာမီးရှို့ရင်လေကွင်းတွေကိုပါရှို့တာပါ။မေလတုန်းကမောခဆိုင်ကလုံးမုန်တိုင်းတိုက်ပြန်တော့လေစကိုင်းမှာရေတွေကြီးခဲ့ပြီးလေသမားတွေပို့အခက်ကြုံလာရပါတယ်။မိုးရသည်ရောက်လာပြီးမို့အထောက်ပံ့တွေအများကြီးလိုတယ်လို့ကိုစုမအောင်ကပြောပါတယ်။
အဓိကတော့ခုကတော့အစားအသောက်မိုးကပေါ့နော်ဆေးဝါးပေါ့အဓိကတော့အဲ့ဒါတွေလုံနေတယ်ဗျဒီမုန်တိုင်းတဲ့တောင်သူတွေကတော့အဓိကတော့သူတို့ဒါပထမတဲ့တုတ်တော့ကသူတို့စကားမရှိခံရဗျာဒုတိယတဲ့တုတ်ကကြတော့သူတို့ပဲရည်နေတယ်ဗျာတတိယတဲ့တုတ်ကကြတော့ခုသူတို့ဒီမိုးသွားဆိုင်ပြဖို့အတွက်ပေါ့နော်အဲ့ဒါအတွက်သူတို့ဒီလေယာ38ပေါ့နော်အဲ့ဒါတွေသူတို့အခက်ခဲဖြစ်နေတယ်ပေါ့နော်အဲ့ဒီအတွက်ကိုလည်းကျွန်တော်တို့ကတော့တစ်ဖက်တစ်လမ်းကနေပြီးတော့တောင်သူတို့ကိုကျွန်တော်တို့ဒါမြေစီတဲ့အိမ်လုံးပေါ့နော်ကျွန်တော်တို့အဲ့တထောင်လောက်ပေးဖို့ပေါ့နော်စီရောစီစဉ်နေပါလေဗျာ
မဆိုးဆိုးကတော့ဒီလေခွင်းနေမှာနေစားကောက်ဆိုင်တမအဖြစ်အလုပ်လုပ်ရအောင်ပါပါပဲမိသားစုကိုကျင်းဝင်နိုင်ဖို့မရေရဲသူ့အနာဂတ်အတွက်ပတ်စံစုဖို့အတွက်ပေါ့
လိုလေတစ်ခါမှကိုတွေးလဲမတွေးခဲ့ဘူးမျောလင်းလဲမမျောလင်းခဲ့ဘူးဒီလိုမျိုးဖြစ်လိမ့်မယ်တော့ဒီလိုကျင်းဝင်ဖို့ဆိုတော့မကြိုးတဲ့အောင်ကိုကြောင်းမှာပါနည်းနည်းကိုနိုင်လို့မရအောင်ကိုကြောင်းမှာပါလေ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင့်နေမယ်လို့ဒိုးတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကဗန်မှုကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။ဒိုးတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ Frontier မြန်မာကစီစဉ်တင်ဆက်တဲ့ဒိုးတန်အစီအစဉ်ကိုနားဆင်ကြရတာပါရှင်။VOA မြန်မာပိုင်းတနင်္ဂနွေနေ့ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ဒီမိုကရေစီလူခွင့်ရင်းနဲ့ခေပြိုင်ကဘာအစီအစဉ်ကိုအလှည့်ပေးရအောင်ပါ။လူမျိုးကြီးဝါရဟာဆီယနာရှင်တွေကတမိုင်းတစ်လျှောက်အသုံးချခဲ့တဲ့ဝါရဖြစ်တယ်လို့ပအိုးအမျိုးသားဖက်ဒရယ်ကောင်စီရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကရှုမြင်ပါတယ်။ဒီတစ်ပတ်ဒီမိုကရေစီလူခွင့်ရင်းနဲ့ခေပြိုင်ကဘာအစီအစဉ်မှာဦးတင်မောင်တန်းနဲ့ဆွေးနွေးချက်ပထမပိုင်းကိုနားဆင်ကြအောင်ပါရှင်။
ကျွန်တော်တို့မြန်မာနိုင်ငံရေးမှာ Federal စနစ်နဲ့တွေ့ပြီးကြာခဏကျွန်တော်တို့ကြားရရှိတဲ့စကားလုံးတစ်လုံးကတော့ဒါဗမာလူမျိုးကြီးဝါဒဆိုတဲ့အသုံးလုံးပဲဖြစ်ပါတယ်ကျွန်တော်ဒါနဲ့ရှင်ပြီးတော့လေမဟာလူမျိုးကြီးဝါဒဆိုတဲ့အသုံးလုံးပြန်လည်းရှိပါသေးတယ်ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့လူမျိုးကြီးဝါဒလို့ပြောလိုက်တဲ့အခါမှာတချို့ကတော့ဒါတိုင်းသားတွေအကြမ်းအတူချင်းအဆင့်ပဲဖြစ်ဖြစ်ရရွာတိုင်းဝင်းအဆင့်လူမှုဆက်ဆံရေးသဘောလိုပဲနားလည်ကြတာကိုတွေ့ရပါတယ်ဆိုတော့ဒီအကြောင်းကိုဒီပတ်ဆွေးနွေးတဲ့အခါမှာဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားသူကတော့ပို့မျိုးသားဖက်ဒရယ်ကောင်စီကဦးခွန်မြင့်ထွန်းဖြစ်ပါတယ်မင်္ဂလာပါဆရာကြီ
းအမင်္ဂလာပါဆရာဟုတ်ကဲ့ပါခင်ဗျဟ
ုတ်ကဲ့ဟိုပထမဦးဆုံးတော့ပါတော့ဆရာကျွန်တော်ဦးခွန်မြင့်ထွန်းလို့ကျွန်တော်ပြောလိုက်မိပါတယ်တချို့တိုင်းသားတွေကလည်းကျွန်တော်တို့ခွန်ဆိုတဲ့အတိတ်ကပါပီလာဖြစ်တဲ့ကြောင့်ပုံမှန်စကလုံးကိုထည့်ပြီးသုံးလို့မသိဘူးလို့ပြောကြပါတယ်ဆိုတော့ကျွန်တော်ဥခွန်မြင့်ထွန်းလို့ခေါ်ရတဲ့အခါမှာကျွန်တော်စိတ်ကလည်းဥခွန်မြင့်ထွန်းပေါ်မှာလေးစားသမှုအနေနဲ့ဥထည့်ပြီးကျွန်တော်သုံးလုံးပြောဆိုတာဖြစ်ပါတယ်ပုံမှန်စကားကိုသုံးလုံးနဲ့ဆရာကအဆင်ပြေပါသလားခင်ဗျာဒီမှာအခုဆုံးကျွန်တော်
ဒါလေးနဲ့ဆက်အဆင်ပြေပါတယ်ဆရာဘာဖြစ်လဲဆိုတော့ဒီလိုပါကျွန်တော်တို့ကဒီတိုင်းသားနာမည်တွေပါအထူးသဖြင့်အရှိကစတဲ့စကလုံးတွေကတော့ဟိုကျွန်တော်တို့စောတို့လို့ခွန်တို့လို့စက်တို့လို့စရှိတယ်လို့ပေါ့လေဒီလိုစကလုံးတွေကတော့ကျွန်တော်တို့ဒီဗမာမှာဆိုရင်လဲဥဆိုတဲ့အတိတ်ပဲကိုဆိုတဲ့အတိတ်ပဲတို့အနေနဲ့ကိုစားပြုပြီးသားဖြစ်ပါတယ်အဲ့ဒီလိုခေါ်ခံတဲ့အချိန်မှာအချို့သောဒီတိုင်းသားတွေကတော့ဥတွေတော်တွေအရှိကနေတက်ပြီးခေါ်လိုက်တဲ့အပေါ်မှာဒါမိမိတို့ရဲ့ခေါ်ပြီးသားနာမည်ကိုအရှိကနေထပ်ပြီးတော့ဒီလိုဗမာမှုပြုတယ်ဆိုတော့ခံစားမှုပြုတယ်ဖြစ်ပါတယ်ကျွန်တော်ကတော့အဲ့ဒါပြဿနာမရှိပါဘူးဘာဖြစ်လို့ဆိုတော့ကျွန်တော်တို့ဥမာအင်္ဂလိပ်ဥမာနိုင်ငံခြားသားတွေကအင်္ဂလိပ်တွေကပြောရင်ကျွန်တော်တို့အရှိမမစ္စတာတက်ပြီးခေါ်မယ်အဲ့ဒါလေးစားတော့အဖြစ်ခေါ်မယ်ခေါ်ရဆိုကျွန်တော်တို့အတွက်ပြဿနာမရှိပါဘူးသို့တော်လည်းကျွန်တော်တိုင်းပြည်မှာရှိခဲ့တဲ့နိုင်ငံရေးဖြစ်စဉ်တွေခံစားချက်တွေအရာတော့အချို့သောဒီလူမှာတော့အဲ့ဒီလိုဗမာလိုပေါ့နော်ဥတွေတော်တွေတက်ပြီးခေါ်တာကိုမကြိုက်ကြတာတွေရောရှိပါတယ်အထူးသဖြင့်ကျွန်တော်စာသင်ကျောင်းတွေမှာစာသင်ကျောင်းတွေသွားတဲ့အခါမှာကိုသားကိုသမီးရဲ့နာမည်ကိုဒါမောင်တွေမတွေတတ်တာကိုမကြိုက်ကြဘူး။ဒါပေမဲ့လည်းစာသင်ကျောင်းတွေရဲ့ထုံးစံရဟိုကျွန်တော်သားဆိုရင်ခွန်သူရိယဆိုရင်အရှိန်အီမောင်ဆိုတော့သူ့ဆရာမမဖြစ်မနေထဲမထဲပါနဲ့ပြောလဲမရဘူး။အဲအဲ့လိုမျိုးတွေကရှိခဲ့တဲ့အတွက်ဟိုဒီလိုမျိုးပေါ့နော်ခံစားချက်တွေဖြစ်ကြတာဖြစ်ပါတယ်။ကျွန်တော်အနေနဲ့ကတော့ကျွန်တော်ကိုခွန်မြင့်ထုံးလို့ပဲခေါ်ဒါကျွန်တော်တို့ မြမရည်ကြည်မှုရဥတက်ပြီးတော့ဒလီရစားနဲ့ဥက္ကမြတ်ထုံးလို့ပဲခေါ်ခေါ်ကျွန်တော်ကတော့အဆင်ပြေပါတယ်ဆရာ
ဟုတ်ကဲ့ခင်ဗျာကျေးဇူးများရည်တင်ပါတယ်ဥက္ကမြတ်ခင်ဗျာအော်ကျွန်တော်တို့ဒီလူမျိုးကြီးဝါဒလို့နိုင်ငံရေးနယ်ပယ်မှာသုံးလုံးပြောဆိုကြတယ်ပေါ့နော်ဆိုတော့ဒီစကုံးနဲ့ပတ်သက်ပြီးဥက္ကမြတ်ထုံးရဲ့နားလည်းခံစားရဖို့ကိုတည်းပြောပြပေးစေချင်ပါတယ်ခင်ဗျာ
အဲ့ပရမအောင်ဆုံးကျွန်တော်တို့ကဒီဗမာလူမျိုးကြီးဝါဒမပြောခင်မှာလူမျိုးကြီးဝါဒလူမျိုးကြီးဝါဒ6 feminism 6 feminism ကိုကျွန်တော်တို့ပြောကြမယ်ဆိုရင်လူမျိုးတစ်မျိုးကကိုယ့်ရဲ့လူမျိုးဟာအခြားသောလူမျိုးတစ်ခုပါလုံနဲ့မြင့်မြတ်တဲ့ဒီလိုခံစားရတယ်ပြီးရင်ကျန်တဲ့လူကျန်သောသူတွေကဒီကိုယ့်လူမျိုးလောက်အဆင့်တန်းမရှိဘူးနှိမ့်ကြတယ်ဒီလိုမျိုးနဲ့စိတ်ကြီးဝင်တာပေါ့ဒီလိုစိတ်ကြီးဝင်တဲ့ဟာကိုလူမျိုးကြီးဝါဒလို့သတ်မှတ်တယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့ဒီနေရာမှာဒီဗမာလူမျိုးကြီးဝါဒလို့ဒီလိုအခေါ်ဆိုခံရတာတော့ကျွန်တော်တို့ဗမာလူမျိုးတွေဟာကျွန်တော်ဗမာပြည်တွင်းမှာရှိတဲ့အခြားသောတိုင်းရင်းသားတွေတက်ကိုသူတို့ကိုသူတို့ပါလုံနဲ့မြင့်မြတ်တဲ့အဲကျန်တဲ့လူတွေကသူတို့တက်ကိုနှိမ့်ကြတယ်ဒီလိုခံစားမှုတွေနဲ့ပြောဆိုတယ်ဆိုတဲ့အမြင်မျိုးတွေကဗမာမဟုတ်တဲ့သူတွေမှာဖြစ်ခဲ့ကြတာဖြစ်ပါတယ်တကယ်တော့ဒီဟာကဒီတမန်ဗမာပြည်သူတွေကြားမှာဒီစိတ်ဓာတ်မရှိပါဘူးကျွန်တော်တို့လည်းဒါကိုသိပါသို့တော်လေဒီလိုခံစားပြီးတော့ကြင်ကြံပြောဆိုခဲ့ကြတာကတော့အချို့အချို့တော့ဗမာနိုင်ငံရေးကောင်းဆောင်နဲ့ဗမာစစ်ကောင်းဆောင်တွေကအဓိကဖြစ်ပါတယ်ဒီဗမာလူမျိုးကြီးဝါဒဆိုတဲ့ဟာကိုထူထောင်ပြီးတော့မှကျွန်တော်တို့ဆက်ရနာရှင်စနစ်ကိုထူထောင်ခဲ့ကြတာကအဓိကလို့ကျွန်တော်ဒီလိုပြောရမှာဖြစ်ပါတယ်အဲ့တော့အခုကျွန်တော်တို့တမိုင်းတစ်လျှောက်မှကြည့်မယ်ဆိုရင်ကျွန်တော်တို့ဖတ်စာဖလာလွတ်လပ်ရပြီးစမှာဖတ်စာဖလာအစိုးရကိုဒီကျွန်တော်တို့ကရင်တွေကတော်လှန်တယ်တော်လာတဲ့အခါကျတော့ဒီဗမာတော်လှန်ရေးသမားတွေလည်းရှိတယ်အဲ့ဒီကာလဒါပေမဲ့ဗမာတော်လှန်ရေးသမားတွေကဒီကရင်တော်လှန်ရေးကိုပူးပေါင်းခဲ့တာမဟုတ်ဘူးပြောရရင်တော့ကျွန်တော်တို့ဗမာအစိုးရဖြစ်တဲ့ဖာစာပါလာအစိုးရနဲ့ကျွန်တော်တို့အဲ့ဒီတုန်းကဗမာအစိုးရနဲ့ဗမာတပုံနဲ့ပေါင်းပြီးတော့မှဒီကရင်ကိုတိုက်ခဲ့တာဆိုတဲ့ဟာအဲ့ဒါကအင်တန်ဒါသမိုင်းမှာရုပ်ဆုပ်ခဲ့တာဖြစ်ပါကရင်ပါပဲဘာမဟုတ်တော့အခြားသူများရဲ့ခံစားချက်ကဗမာတွေကဘာမူဝါဒတွေဘလို့ပြောပြောတစ်ချိန်ချိန်ကြာရင်တော့ဗမာချင်းပေါင်းပြီးတော့ငါတို့ချတာပဲဆိုတာဒါဖြစ်သွားတယ်အဲ့တော့ဗမာအစိုးရနဲ့ဗမာတပုံနဲ့ပေါင်းကရင်ကိုတိုက်ခဲ့တယ်ဒါလည်းကျွန်တော်သမိုင်းမှာအထင်ကြီးဖြစ်ပါအဲထွန်းတီတူပဲနောက်ဆုံးပေါ့လေကျွန်တော်စိတ်မကောင်းဆောင်နဲ့ပြောရရင်ဒီ NLD မြူသားတီမိုစီအဖွဲ့ချုပ်အစိုးရလက်ထက်မှာတည်ပြင်းလင်းအချို့သောကိစ္စရပ်များတွေမှာဒီလိုအမြင်တွေလည်းဟိုရှိခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကအခုဆိုရင်တိုင်းသားတွေရဲ့အမြင်ပါဗာလဲဆိုတော့မျိုးသားဒီမိုစီဖွဲ့ချုပ်တဲ့ဒီစစ်အစိုးရနဲ့ကြပြဿနာတွေဖြစ်နေတဲ့အချိန်မှာတိုင်းသားတွေကြမှာဖြစ်ခဲ့လဲဆိုတော့ဗမာချင်းရံဖြစ်နေတာငါတို့မပါသိမှုဆိုတဲ့အယူဆတွေရှိသလိုပဲဗမာချင်းပေါင်းပြီးတော့ငါတို့နှိပ်ကွပ်မှာလားချမှာလားဆိုတဲ့အမြင်တွေလည်းဗမာမဟုတ်သောသူများကြမှာဒီသဘောထားတွေကဖြစ်လာတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့တကယ်နားလည်တာကတော့ဒီတကယ်ဗမာတာမန်ပြည်သူတွေကြားမှာဗမာလူမျိုးကြီးဝါဒဆိုတဲ့သဘောထားမျိုးတွေကတော့မရှိပါဘူး။သို့တော်လည်းဒီလူမျိုးကြီးဝါဒကိုအသုံးချပြီးတော့အစွန်းရောက်လူမျိုးကြီးဝါဒကိုအသုံးချပြီးတော့မှဆရာနာရှင်စနစ်ကိုထူထောင်ခဲ့ကြတဲ့သူတွေဆရာနာရှင်စနစ်ကိုထူထောင်ခဲ့ကြတာကတော့ဒီဟာကတော့အဓိကဖြစ်ပါတယ်။အခုစစ်တပ်မှာဆိုရင်ကျွန်တော်တို့ဒါဇာတ်လို့လည်းသိတဲ့အတိုင်းပဲစစ်တပ်ထဲမှာဗမာမဟုတ်ရင်ကျွန်တော်ထိပ်ပန်းရသူတွေရဖို့မလွယ်ဘူးဒီလိုနှိပ်ကွက်တာတွေရှိတယ
်ဟုတ်ကဲ့ဟိုဥက္ကုပြင်ထောက်ရတော့ကမိုင်းချောင်းရပြောသွားတာပေါ်တဲ့နိုင်ငံရေးဘူးကျွန်တော်တို့ဒီဖွဲ့စည်းပုံသဘောအရကြည့်မယ်ဆိုရင်ကောလူမျိုးကြီးဝါဒနဲ့နော်တိုင်းပြည်ကိုလူမျိုးတစ်မျိုးကအုပ်စိုးထားနိုင်တော့လေဖွဲ့စည်းပုံနဲ့ဘယ်လိုများသွားဆက်ဆက်နေတာကိုတွေ့ရတယ
်ကျွန်တော်တို့ဟိုသိမိသလောက်ပြောရရင်တော့ဥက္ကုဖြစ်ဆိုတော့ခွဲထွက်ခွင့်ပေါ့ကျွန်တော်တို့1948ခုနှစ်ဖွဲ့စည်းပုံမှာပြဋ္ဌာန်းထားတဲ့ခွဲထွက်ခွင့်တကယ်တော့တိုင်းသားတွေကခွဲထွက်ဖို့ဒီသဘောထားကိုထည့်ထားတာဟုတ်မိမိတို့အတွက်လုံခြုံစိတ်ချခြင်းလို့ဘောကျော်အောင်ဆန်းကိုယ်တိုင်ကလည်းအဲ့တော့တရားရေးဝန်ကြီးဦးမြင့်သိန်းရဲ့ပြောကြားချက်အရာပေါ့နော်အထောက်ထားနဲ့ပြောကြားရကျွန်တော်သိခဲ့ရတာဘောကျော်အောင်ဆန်းကအဲ့ဒီခွဲထွက်ခွင့်နဲ့ပတ်သက်လို့ရှိရင်ဂျန်တဲ့ခေါင်းဆောင်တွေကသဘောမတူဘောကျော်အောင်ဆန်းကဂျန်တဲ့ခေါင်းဆောင်တွေသူပြန်ညှိတယ်သူပြောခဲ့တာသူလည်းမကြိုက်ဘူးသို့တော်လည်းပဲသူပြောခဲ့တာကတော့ဆယ်နှစ်ကြာတဲ့အထိမှငါတို့ဗမာတွေကကြံတဲ့သူတွေကိုမစည်းရုံးနိုင်ဆိုသူတို့ခွဲထွက်တာတရားပါလေလို့ဘုเจ้าအောင်ဆန်း ပြောခဲ့တော့ DI ကိုကြီးဦးမြင့်သိန်းရဲ့မှတ်တမ်းမှာကျွန်တော်ဖတ်ရဘူးပါအဲ့တော့တကယ်တကယ်တော့တိုင်းသားတွေခွတ်ထုတ်ဖို့မဟုတ်ဘူးဗမာတွေကအနိုင်ကျင့်ပါဘူးဆိုရင်ဒါအဓိကချက်ဖြစ်တယ်အဲ့အတွက်ဒီဟာကိုထည့်တာလား62ခုနဲ့အာဂါမသိခင်ပါဦးနူကဒီကိစ္စကိုဖယ်ရယ်ကိစ္စဖယ်ရယ်မူကိစ္စဒန်ဖယ်ရယ်မူဆိုလဲတကယ်တကယ်တော့အမျိုးသားတန်းလူကြီးအခြေခံနေပြီးတော့စဉ်းစားခဲ့တဲ့ဟာတွေကိုဒါဦးနူခက်ကလက်ခံမှုရှိဆွေးနွေးညှိနှိုင်းမှုကြားဖို့ရှိတယ်တိုးတော်လည်းပဲအဲ့ဒီဖယ်ရယ်မူကပြည်တော်စုရဲ့အန်ဒီဖြစ်တဲ့ဆိုပြီးတော့ဒါဗိုလ်ချုပ်နေဝင်တော့အာနာသိခဲ့တဲ့အပေါ်မှာကျွန်တော်တို့ဒီပြဿနာကိုမဖြစ်ရှင်းနိုင်ခဲ့တာလည်းဖြစ်ပါအာနာသိခဲ့ပြီးတော့မှဟိုကျွန်တော်တို့အားလုံးသိတဲ့အတိုင်းပဲဒီဆေဟနာရှင်စနစ်ကိုထူတော့တဲ့အခါမှာကျွန်တော်တို့အမြင်ရတော့ဗမာလူမျိုးကြီးဝါရကိုအတုံးချပြီးတော့ဒါစစ်တပ်ကထူတော်ခဲ့တာအမျက်နှာဖုံးကတော့တပါတီအာနာရှင်စနစ်ကျွန်တော်ရှေ့လေလို့ရေတော့ဘုံကြီးကတော့ဒီတပါတီအာနာရှင်စနစ်မျက်နှာဖုံးခွာချပြီးတော့ဆေဟနာရှင်ကြောယူတော့ရိုက်ချိုးနိုင်ခဲ့တယ်ဒါပေမဲ့ကျွန်တော်ဒီတော်လာရေးကမပြီးသေးဘူး2008မျက်နှာဖုံးထပ်ရေးပါ2008မျက်နှာဖုံးကိုထပ်ရေးတဲ့အခါမှာ2008ရဲ့ဥတီချက်တွေမှာအဓိကကြတဲ့ချက်ကတော့အမျိုးသားနိုင်ငံရေးဥဆောင်မှုခန်းကဏ္ဍတွေတက်မတော်ပါဝင်ဖြစ်ပါတယ်။ဒါဟာဖယ်ရယ်ပြည်တော်စုထူထောင်ဖို့အတွက်အမ်တန်ဟိုဆန့်ကျင်နေတဲ့အချက်ဖြစ်ပါတယ်။ဒါစစ်တပ်ကဒါကိုထူထောင်ထူထောင်တော့ဒီခွဲစည်းမှုအခြေခံဥပဒေကိုကျွန်တော်ပြန်လေ့လာမယ်ဆိုရင်အားလုံးဟာဒီစစ်တပ်ကနေပြီးတော့မှဒီဗမာလူမျိုးကြီးဝါဒကိုအသုံးချပြီးတော့မှဒီလိုမျက်နှာပုံစွတ်ထားတဲ့ဟာတွေကိုလည်းကျွန်တော်တွေ့ရမှာဖြစ်ပါတယ်ဆရာ။ဒါကြောင့်ကျွန်တော်တို့အနေနဲ့ဒီကနေ့မှာတော့ပြီကျွန်တော်ဘုံအပြည်လူထုကတော့ဒီဟာတွေကိုလည်းကောင်းကောင်းသိခဲ့ပြီဒီကနေ့ဆိုရင်မကွေးတိုင်းတို့စကိုင်းတိုင်းတို့လူလောကလူထုတွေကိုနှိုက်တာဒီဆရာနာရှင်ကိုစမ်းကျင်နေကြယူဖြစ်ပါတယ
်ဟုတ်ကဲ့လူမျိုးကြီးဝါဒဆိုင်ရာတမိုင်းကြောင့်ချုပ်ကိုပို့မျိုးသား Federal Council ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထိုကဇောင်းပေးပြီးဆွေးနွေးတော်ယူပါလက်တွေ့ခွန်ကြီးဝါဒဆိုင်ရာကိစ္စတွေပြီးကိုတော့ဒုတိယပိုင်းဖြစ်လာမယ့်ပတ်မှာဆက်လက်တင်ပြပါမယ်ကျွန်တော်တို့ပါတော့
ဥတီမောင်တန်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာအစီအစဉ်မှာရှင် View American တန်ရဲ့တနင်္ဂနွေနေ့ပိုင်းမြန်မာဘာသာထုတ်လွှင့်ချက်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြခင်မှာတော့အာရှနိုင်ငံရေးလျှာစီးပွားရေးကဏ္ဍဥတုရာသီနဲ့အနာဂတ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ် VOA American အသံမြန်မာဘာသာရေဒီယိုရုပ်သံထုတ်လွှင့်ချက်တွေကို VOA ရဲ့ website ဆာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News တို့မှာလည်းကျမတို့အခုထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင
် VOA American အသံရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်ဆာမျက်နှာမှာလည်းရှုစားနိုင်ပါပြီVOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိန်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ blue mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်မင်္ဂလာညချမ်းပါရှင်VOA American တန်ရဲ့တနင်္ဂနွေနေ့မနေ့ပိုင်းမြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5805လိုင်းလက်မီတာ190 kHz 1905တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့တနင်္ဂနွေမနေ့တိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်တင်ဆက်ပေးပါမယ်။အခုရင်ဆုံးတော့အာရှနိုင်ငံရေးအစီအစဉ်နဲ့ဆက်ရအောင်ပါရှင်။အာဆီယံအနေနဲ့မြမရေးဖြည့်ရှင်းနိုင်ခြင်းမရှိရင်အရှိတီမောအနေနဲ့အဖွဲ့ဝင်အဖြစ်ပါဝင်မှာမဟုတ်သေးဘူးလို့ဝန်ကြီးချုပ်ဇာနာနာဂါစမာအိုကပြောဆိုလိုက်ပါတယ်။ထိုင်းမှာတော့ဖွဲ့ထိုင်းပါတီဦးဆောင်တဲ့တပ်ပေါင်းစုကအစိုးရဖွဲ့ဖို့ကြိုးပမ်းနေပါတယ်။ကမ္ဘောဒီးယားမှာတော့အနားယူတော့မဲ့ဝန်ကြီးချုပ်ဟွန်ဆန်အစိုးရဟောင်းနဲ့သူ့ရဲ့တားဖြစ်သူတို့ဦးဆောင်တဲ့အစိုးရတစ်တို့တွေ့ဆုံခဲ့ပါတယ်။ဒီလိုအကြောင်းအရာတွေကိုကိုစော်မိုးကျော်တင်ပြပေးထားပါတယ်ရှင်။
2002ခုနှစ်ကတရားဝင်လွတ်လပ်ရေးရရှိခဲ့ပြီးနိုင်ငံအဖြစ်ရောက်ရှိလာခဲ့တဲ့အရှေ့တီမောနိုင်ငံဟာအာဆီယံအဖွဲ့ဝင်အဖြစ်2025ခုနှစ်လောက်မှဝင်ရောက်မယ်လို့မျှော်လင့်ထားကြောင်းအရှေ့တီမောသမ္မတဟိုဆေရာမိုးစ်ဟိုတာကပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့တနင်္လာနေ့မှာပြောဆိုခဲ့ပါတယ်။ဒါပေမဲ့သမ္မတဟိုဆေရာမိုးနဲ့ဆွေးနွေးခဲ့တဲ့ဝန်ကြီးချုပ်ဇာနာနာဂါစမာအိုကတော့ ASEAN အနေနဲ့ မြန်မာ အရေး ဖြည့်ရှင်း နိုင်ခြင်း မရှိ ဘူး ဆိုရင် အရှက် ဒီမို အနေနဲ့ ASEAN အဖွဲ့ ဝင် အဖြစ် ဝင် ရောက် အောင် မှာ မဟုတ် ဘူး လို့ အစော ပိုင်း တုန်းက ပြော ဆို ခဲ့ ပါတယ် ကျွန်တော်တို့ အနေနဲ့ ဒီမိုကရေစီ စနစ် ကို ထူထောင် ခဲ့ ပါတယ် ဒီမှာ အတန်းဖက် တိုက်ခိုက်မှု တွေ ဖြစ်တာ လည်း ရှိ ခဲ့ ပါတယ် ဒါပေမဲ့ ဘယ်တော့ မှ စစ်တပ်က အာဏာ မ သိမ်း ခဲ့ ပါဘူး ကျွန်တော်တို့ ဟာ ဒီမိုကရေစီ ယဉ်ကျေးမှု အခိုင် အမာ ရှိ တယ် ဆိုတာ ကို ကဘာကြီး ကို ပြသ နိုင် ခဲ့ ပါတယ် ကျွန်တော်တို့ ကို ASEAN အဖွဲ့ ဝင် ဖို့ တိုက် တွန်း ကြ ပါတယ် ဒါပေမဲ့ ASEAN ထဲ မှာ လူ့အခွင့်အရေး ချိုးဖောက် တဲ့ မြန်မာ နိုင်ငံ ပါဝင် နေ တော့ ပါပဲ ဒါကြောင့် ASEAN ဟာ ကျွန်တော်တို့ ကို ပြည်သူ အခွင့် အရေး တွေ နဲ့ ဒီမိုကရေစီ ဆိုတာ ကို တင် ကြား ပြသ ပေး နိုင် မှာ မဟုတ် ပါဘူး လို့ ဝန်ကြီးချုပ် ဇာနာနာ ကာစမာ ဦးက ပြော ဆို သွား ခဲ့ တာ ပါ ဇလဘီ သူ ကပြော ဆို ရ မှာ
ဘယ် ပုဇံ တီမိုလက်စနီယာ ανέσαμος που σαν συγκεκριμένο.
Τα ζάμ, σε δημόσια γιατί ζεχα, κουλά τα μακάνε ατυρουβαβε. Τενόρου βε, ατσέμα, ασιαν, απόγουν πιε, γιαουσι να μιλε σουραγουρο, τσιά, ομαβα. Τενό, σε δημό, γουνιτσο, τσιά, ονίνε, πιόλου, δακαρο. Ασιαν, ανίνε, νεμάνε, νεμάνε, ανάσινε, γου, πιάπη, σαουέ, νεμάνε, ရှိ ဒီမိုရဲ့ လွတ်မြောက်ရေး တိုက်ပွဲ ဝင် သူရဲကောင် တူ လည်း ဖြစ် ခဲ့တဲ့ ဝန်ကြီးချုပ် ဇာနာနာ ကာစမာ ဦးက ပြော ဆို သွား ခဲ့တာ ပါ အခုလို အချိန် မှာ ပဲ ရွေးကောက် ပွဲ အနိုင်ရ ပြီး အစိုးရ ဖွဲ့ ဖို့ အကြံ အတဲ တွေ ဖြစ် နေတဲ့ ထိုင်း နိုင်ငံ မှာ တော့ ညွန်ပေါင်း အစိုးရ ဖွင့်နိုင် ရေး အတွက် ဝန်ကြီးချုပ် ဟောင်း တက်ချင်း ရှင်နာဝတ် ရဲ့ သမီး ပီတွန် တန် ရှင်နာဝတ် ဦးဆောင် တဲ့ ဖူထိုင်း ပါတီ ဦးဆောင် ပြီး တပ်ပေါင်းစု အသစ် တစ်ခု ကို ထပ်မံ ဖွဲ့စည်း လိုက် ပါတယ် ဒီ တပ်ပေါင်းစု မှာ ပါတီ 6 ပါတီ ပါဝင် ပြီး အစိုးရ ဖွင့်နိုင် ဖို့ ပြည်သူတွေ အနေနဲ့ ထောက်ခံ အားပေး ကြပါလို့ လဲ ဖူထိုင်း ပါတီ ခေါင်းဆောင် တူ ဖြစ်တဲ့ ချွန်လနန် စရိခေါက် က ဗိုလ်ထူးထဲ မှာ ပြုလုပ်တဲ့ သတင်းစာ ရှင်းလင်းပွဲ မှာ ပြော ဆို ခဲ့ ပါတယ်
ဖွဲ့ ทั้ง 6 พรรค และ พรรค ร่วม จัด ตั้ง รัฐบาล
ဖူထိုင်း ပါတီ နဲ့ တပ်ပေါင်း စု ဝင် ပါတီ တွေ ရဲ့ အစိုးရ ဖွဲ့စည်း မဲ့ အပေါ် ပြည်သူတွေ အနေနဲ့ ယုံကြည် ထောက်ခံ အားပေး ကြဖို့ ကျွန်တော်တို့ 6 ပါတီ တပ်ပေါင်း စု က မေတ္တာ ရက်ခံ ပါတယ် ပြည်သူတွေရဲ့ အကျိုးစီးပွား အတွက် အခု ရင်ဆိုင်နေရတဲ့ အကြံအတဲတွေကို ဖြည့်ရှင်ပြီး တိုင်းပြည် ရှေ့ဆက်သွားနိုင် အောင် အတူတကွ ပူးပေါင်း လှုပ်ဆောင်ဖို့ တိုက်တွန်းလိုပါတယ် လို့ ဖူထိုင်း ပါတီ ခေါင်းဆောင်က ပြောဆိုသွားခဲ့တာ ပါ ဖူထိုင်း ပါတီ ဟာ ပြီးခဲ့တဲ့ မေလ ရွေးကောက် ပွဲ တုန်းက လွှတ်တော် ကိုယ်စားလှယ် 142 ဦး နဲ့ ဒုတိယ အများဆုံး အနိုင် ရရှိတဲ့ ပါတီ ဖြစ် ပါတယ် ပထမ အများဆုံး အနိုင် ရရှိခဲ့တဲ့ Move Forward ပါတီ ရှေ့သို့ချီ ပါတီ MFP ဦးဆောင်တဲ့ တပ်ပေါင်းစုကအစိုးရ ဖွင့်နိုင်ဖို့ ကြိုးပမ်းခဲ့ပေမဲ့ စစ်တပ် အလို့ကြောင့် ဖွဲ့စည်းထားတဲ့ အထက် လွှတ်တော်က ပါတီ ခေါင်းဆောင် Peter Lim Jeronrat နဲ့ သူ့ရဲ့ ပါတီ ကို မထောက်ခံတဲ့ အတွက် MFP ပါတီ မပါဝင် တော့ ဘဲ ဖူထိုင်း ပါတီ က ဦးဆောင် ပြီး တပ်ပေါင်းစု အသစ် ဖွဲ့စည်း တာ ဖြစ် ပါတယ် ပြီးခဲ့တဲ့ ဩဂုတ်လ 10 ရက်နေ့ ကြာတာပတိနေ့ မှာ လွှတ်တော် ကိုယ်စားလှယ် 10 ဦး ရရှိထားတဲ့ Thai Partner Party ထပ်မံ ပူးပေါင်း ဝင်ရောက် လာပါတယ် ဒါပေမဲ့ လည်း စစ်တပ် က အာဏာ သိမ်းပြီး 2019 ခုနှစ် ကတည်းက ရေးဆွဲခဲ့တဲ့ ဖွဲ့စည်းအောင်စီးမင်း အရာ လွှတ်တော် မှာ အနည်းဆုံး မဲရင် အတွက် 386 ဦး မဲရရှိမှသာ အစိုးရ ဖွင့်နိုင်မှာ ဖြစ် ပါတယ် ထဲ လွှတ်တော် အမှတ် 250 ဟာ စစ်တပ် အလို့ကျ ရွေးချယ် ခံထားတာ ဖြစ် ပါတယ် လက်ရှိ ဖူထိုင်း ပါတီ ဦးဆောင်တဲ့ တပ်ပေါင်းစု မှာ လွှတ်တော် ကိုယ်စားလှယ် 238 ဦး ပဲ ရရှိထားသေးတဲ့ အတွက် နောက်ထပ် ထောက်ခံ မဲ 134 မဲ လိုအပ် နေပါသေးတယ် လက်ရှိ ဖွဲ့စည်း ပုံ ကြောင့် ရွေးကောက် ပွဲ အနိုင်ရ ပါတီ တွေ အစိုးရ ဖွဲ့ ကို အခက်အခဲ ကြုံ နေ ရတာ ဖြစ် ပါတယ် အခုလို အချိန် မှာ ပဲ ကမ္ဘောဒီးယား မှာ တော့ ပြီးခဲ့တဲ့ ကြာတာပတိနေ့ ဩဂုတ်လ 10 ရက်နေ့ တုန်းက တာဝန်က နေ အနားယူတော့မဲ့ ဝန်ကြီးချုပ် ဟွန်ဆန် အစိုးရ နဲ့ သူ့ရဲ့ သား ဗိုလ်ချုပ်ကြီး ဟွန်မနက် ဦးဆောင်တဲ့ အစိုးရ အသစ် တို့ တွေ့ဆုံ ပွဲ ကို ပြုလုပ် ခဲ့ ပြီး ဝန်ကြီးချုပ် ဟွန်ဆန် က Telegram လူမှုခွင့်ရက် မှာ ဖော်ပြ ခဲ့ ပါတယ် တိုင်းပြည်ကို နှစ်ပေါင်း 40 လောက် တူးတဲ့ ချဲလဲ အုပ်စိုး ခဲ့တဲ့ ဝန်ကြီးချုပ် ဟွန်ဆန် ဟာ သူ့ရဲ့ သားအကြီး ဟွန်မနက် ကို ဝန်ကြီးချုပ် နဲ့ စစ်တပ် အကြီး ကဲ ဗိုလ်ချုပ်ကြီး ယာရု တွေ ကို လွှဲပြောင်း ပေး ခဲ့ ပါတယ် ပြီးခဲ့တဲ့ တနင်္လာနေ့ လာနေ့က သားဖြစ်သူ ဟွန်မနက် ကို ကျဲလေးပွင့် ဗိုလ်ချုပ်ကြီး အဖြစ် ခန့်အပ် ခဲ့တာ ကို ဘရင် က အတည်ပြု ပေး ခဲ့ ပါတယ် အနားယူရောက်မဲ့ ဝန်ကြီးချုပ် ဟွန်ဆန် ရဲ့ သား အငယ် ဟွန်မန်းနီး ဟာ လည်း သူ့ ကို ဦးဆောင် တဲ့ အစိုးရ အသက် မှာ ပြည်သူ ဝန်ထမ်း ဝန်ကြီး ဌာန ဝန်ကြီး အဖြစ် တာဝန် ယူ မှာ ဖြစ် ပါတယ် ဒါ အပြင် သူ့ ရဲ့ တူ ဖြစ်သူ ရဲချုပ် တာဝန် ယူ ထားသူ နတ်ဆိုဘဝင် က လည်း ဒုတိယ ဝန်ကြီးချုပ် အဖြစ် တာဝန် ယူ မှာ ဖြစ် ပါတယ် ဒါ အပြင် ဝန်ကြီးချုပ် ဟွန်ဆန် အစိုးရ ပြည်ထရေး ဝန်ကြီး နဲ့ ကာကွယ်ရေး ဝန်ကြီး တွေ ရဲ့ သား ဖြစ်သူ တွေ က လည်း သူတို့ အဖေ နေရာ တွေ ကို စက္ကန် ယူ ကြ မှာ ဖြစ် ပါတယ် ကမ္ဘောဒီးယား မှာ အခု လို့ လူတစု က နေ သားစဉ် မြေးဆက် အာဏာ ကို ဆက်လက် ချုပ်ကန့် ထားတာ နဲ့ ပြီးခဲ့တဲ့ရွေးကောက်ပွဲမှာအတိုင်းအခံနေမပါဘဲတစ်ဖက်သက်ကျင်းပခဲ့တာတွေကိုနိုင်ငံတကာအတိုင်းအဝဲမှာအပြင်းထန်ဝေဖန်မှုတွေရှိနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြောကြားလိုက်ရပါတယ်
လက်တော်အာရှဒေတာရင်းနိုင်ငံရဲ့အခြေအနေတွေကိုကိုစောမိုးကျော်စူးစီးတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့လေယာစိုက်ပျိုးရေးသတင်းတွေကိုကြည့်ရအောင်ပါ။ထိုင်းမြန်မာနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးအတွက်အဓိကဖြတ်သန်းသွားလာရတဲ့မြဝတီကော့ကရိတ်အာရှလမ်းမိုက်မှာမြေပြိုကျပြီးတော့နယ်စပ်ကုန်သွယ်ရေးရပ်လူနေပါဖြစ်နေရပါတယ်။အခုရက်ပိုင်းအတွင်းမှာတော့မြန်မာနိုင်ငံဒေတာတော်တော်များများမှာမိုးကြီးနေတာမိုးကြောင့်ထိုင်းမြန်မာနယ်စပ်မြဝတီမြို့အသွားလမ်းမှာမြေပြိုကျပြီးတော့လမ်းပန်းဆက်သွယ်မှုပြတ်တောက်ခဲ့တာပါဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးတက်ကြဒီလိုဘာရီဖြစ်သွားခဲ့ပါသလဲဒီလေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmer Times Media ကတင်ဆက်ပေးထားပါတယ်ရှင်
မင်္ဂလာပါ လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ လေယာစိုက်ပျိုးရေးချစ်သူများရှင်လင်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကုချူချူနဲ့သူကျမမစ္စဘဲကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနယ်စီးပွားကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ထိုင်းမြန်မာနယ်စပ်မြောက်ရီမြို့အတွားလမ်းမှာမြေပြိုတာတွေကြောင့်မြောက်ရီနယ်စပ်ကုန်တရေးရပ်တန့်လူနေပါဖြစ်နေတဲ့သတင်းနဲ့စတင်ပါလေထိုင်းမြန်မာနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးအတွက်အဓိကဖြတ်သန်းသွားလာရတဲ့မြောက်ရီကော့ဂရိတ်အာရှလမ်းပိုက်မှာမြေပြိုကျလာရေးအပါအဝင်မြောက်ရီမြို့ပေါ်မှာရေကြီးရေလျှံတာတွေဖြစ်ပြီးနယ်စပ်ကုန်သွယ်ရေးရပ်တန့်နေပါဖြစ်နေတယ်လို့ပို့ကုန်လုပ်ငန်းရှင်တွေကပြောပါတယ်။ဩဂုတ်လ9ရက်နေ့ရှေ့အနေတို့ကမိုးတိတ်ထန်စွာရွာသွန်းပြီးတောင်ကျရေတွေကြောင့်မြောက်ရီကော့ဂရိတ်အာရှလမ်းကနေရာ၃ခုမှာလမ်းပြိုကျခဲ့တဲ့အပြင်မြေပြိုတာတွေပါထပ်မံဖြစ်ပွားခဲ့တာပါဒါအပြင်ကော့ကရိတ်မြို့မြောက်ပိုင်းဘက်မှာရှိတဲ့ KNU, KNL, PC ထိတ်ချုပ်ရာနယ်မြေတွေကထို့ကော်ကူတောင်မော်လန်းကလည်းတောင်ကြရီကြောင်လမ်းပျက်စီးပြီးလမ်းရီမြုပ်နေရကြောင်ကားရီဖြတ်သမရတဲ့အခြေအနေနဲ့ကုန်တယ်တွေကရင်ဆိုင်နေရတာဖြစ်ပါတယ်။တက်တလုံးမှာတော့ကုန်တယ်တွေအနေနဲ့မြောက်ရီကော့ကရိတ်ဒေါ်နော့တောင်ကျော်လမ်းဟောင်းကိုဖြတ်သန်းသွားလာခွင့်တောင်းဆိုထားတယ်လို့မြောက်ရီနယ်စပ်ပြောင်းကုန်တဲ့တဦးကပြောပါတယ်။အဲ့ဒီဒေါ်လာတောင်ကျော်လမ်းဟောင်းဟာ20မိုင်ခန့်ရှည်လျားပြီးတချို့နေရာတွေမှာနမဲကြီးကြောက်ကမ်းမကွေးများအပါအဝင်လမ်းသားချင်းမြောင်းပြီးရင်းတစည်းသာသွားလာနိုင်ကြကြောင်းအတက်အစင်တရက်စီတတ်မှတ်ပြီးအသုံးပြုခဲ့ရတဲ့လမ်းဖြစ်ပါတယ်။အခုရပိုင်းတွင်မြောက်ရီနဲ့ကော့ကရိတ်အကြားတိုက်ပွဲတွေလည်းဖြစ်ပွားနေတယ်လို့မြောက်ရီမြို့မှာလည်းရေကြီးရေလျှံမှုတွေဖြစ်နေလို့ကော့ကရိတ်ဘက်ကလည်းမြောက်ရီကိုလာမဲ့ကားတွေကိုတင်ကန်းကြီးနောင်မြို့ကဆပြီးသွားလာခွင့်ပိတ်ထားတယ်လို့ဒေသခံတွေကဆိုပါတယ်ဒါအပြင်မြောက်ရီကော့ကရိတ်လမ်းမိုက်မှာအချိန်မရွေးမြေပြိုကျနိုင်တဲ့နေရာတွေရှိနေတဲ့အတွက်အခုရက်ပိုင်းမှာမြောက်ရီမြို့ကိုလာရောက်ခြင်းမပြုဘူးဒေသခံတွေကအကြံပြုပြောဆိုထားပါတယ
်အခုရက်ပိုင်းတွင်ဈေးကွက်ထဲမှာနန်းနဲ့အယောက်ဝယ်တွေရပ်တန့်နေပါတယ်နန်းနဲ့အပါဝင်မြမနန်းမျိုးစုံကိုတရုတ်ဂျပန်စကားဘူးနဲ့ထိုင်ဝမ်နိုင်ငံတို့ကဝယ်ယူလေ့ရှိပေးမယ်လက်ရှိမှာတော့တရုတ်နိုင်ငံတစ်ခုတည်းကဒါအဝယ်အနှဲငယ်ရှိနေတယ်လို့ကုန်သည်တွေကပြောပါတယ်ဒါကြောင့်ပြင်သွင်းဈေးကွက်မှာလဲနန်းရောင်းဝယ်တိတ်မရှိတော့ပဲနန်းနဲ့45ပိတ်တောင်ဝင်တဲ့အိတ်ကို3သိန်းချင်းနဲ့ဈေးငိန်နေတာကတစ်ပတ်လောက်ကြာနေပြီလို့မန္တလေးမြို့ကနန်းကုန်သည်တွေကပြောပါတယ်ဈေးကွက်အတွင်းမှာအရေးသွေးကောင်းတဲ့နန်းလက်ကျန်ကနည်းပါလာတယ်လို့နန်းတစ်ပေါ်ချင်ကိုစောက်ဆိုင်နေကြတာကြောင့်အယောင်ွယ်ကလည်းအေးလာတာဖြစ်တယ်လို့အောင်လန်မြို့ကုတ်စီတိုင်းကနန်းကုံတဲ့တူကတုတ်တက်ထားပါတယ်မြန်မာနိုင်ငံကနေနိုင်စင်တရုတ်နိုင်ငံကိုနန်းမျိုးစုံတန်ချိန်3သိန်းခန့်တင်ပို့နေပြီးနန်းအစ်တတွေကတော့စက်တင်ဘာလလဲခန့်မှသာဈေးကွက်အတွင်းကိုစတင်ဝင်ရောက်လာမှာဖြစ်ပါတယ
်ကြံကိုတတ်မှတ်ဈေးနှုန်းတစ်ခုတည်းနဲ့သာတပင်းကြီးဝယ်ပေးဖို့ကြံဆိုင်တောင်သူတွေကတောင်းဆိုထားကြပါလေ။တခြားဆိုင်ုံတွေအနေနဲ့အခုနှစ်ကြံခုတ်ရာသီမှာဈေးနေဝယ်ယူတာမျိုးမလုပ်ပဲဈေးနှုန်းတစ်ခုတတ်မှတ်ပြီးတပင်းကြီးဝယ်ယူပေးကြဖို့ကြံဆိုင်တောင်သူတွေကတောင်းဆိုလိုက်တာပါ။ကြံရာသီမှာတည်ငြိမ်တဲ့ကြံဈေးကွက်တစ်ခုကိုအကောင့်ထည့်ဖို့အတွက်တခြားဆိုင်ုံနဲ့တောင်သူနှုံးနှစ်ဖက်တင့်တင့်မြတ်တဲ့နှုံးထားတစ်ခုကိုတတ်မှတ်ပေးဖို့တောင်သူတွေကတောင်းဆိုနေကြတာဖြစ်ပါလေ။
ကျန်ဆက်ယုံနေရလဲရမ်းလောက်တာမဟုတ်သူညှိပြီးလောက်ကြတာပေါ့နော်ညှိပြီးလောက်ကြတဲ့အပေါ်မှာသူတို့တသိန်းတသောက်ခွင့်တာတော့သိကြတယ်ဗျာကျွန်တော်ရေရှည်မြို့နယ်မှာ ရရှိမှာတစ်ဆက်ရှိတယ်မြို့လာမှာတစ်ဆက်ရှိတယ်ရင်းနှီးမှာတစ်ဆက်ရှိတယ်ပေါ့နော်ဒါတွေဟာလဲသူတို့ဈေးနှုန်းတော့ကျွန်တော်တို့မပေးဘူးပေါ့နော်မနစ်တော့၈ပေါင်းခွဲ9000ပေးတဲ့အချိန်မှာတရားစီက2200ပဲရှိတယ်အခုတရားစီက3300ရှိတဲ့အချိန်မှာကျွန်တော်တို့လည်းမျှော်လင့်ပါတယ်တသိန်း1000လောက်များလာမလားပေါ့နော်ဒါနောက်ရှိုးကစပြီးတော့ဖွင့်လိုက်တဲ့တသိန်း1000ဆိုသိကြတယ်ကျွန်တော်တို့ကတသိန်း1000အောက်မှာပဲရှိတယ်ပေါ့ဗျာကျွန်တော်တို့ကတော့တောင်သူဖြစ်တော့စိုက်ထားပြုထားတော့မျှော်လင့်တာပေါ့သို့တော်လည်းမျှော်လင့်ကြတိုင်းမျှော်လင့်လို့မရဘူးဆိုတာလေးတော့ကျွန်တော်ပြောချင်ပါတယ်သူတို့ဈေးခွင့်နဲ့အညီဆက်ယုံနေရဲ့ညှိနှိုင်းပြီးတော့သူတို့လောက်ကြတဲ့အပေါ်မှာကျွန်တော်တို့စောတခတ်တည့်ရင်လေမရောင်းကျင်ရောင်းကျင်တဲ့ရှိရောင်းလို့ဖြစ်ခဲ့ဘူးလေဗျာဟုတ်လားကျွန်တော်တို့ကစောရကမတည့်ရဲဘူးဗ
ျမြန်မာနိုင်ငံမှာတရားစိတ်ုံ23ယုံလောက်ရှိပြီးနှစ်စဉ်ကြံကြိတ်ဝါရသည့်တိုင်းကြံဝယ်ယူတဲ့ဈေးနှုန်းကမတူညီဘူးလို့ဆိုပါတယ်လက်တော်မှာတော့ရှမ်းပြည်နယ်နောင်ချိုမြို့မှာရှိတဲ့ငွေပလဲတရားစိတ်ုံကလာမဲ့ကြံကြိတ်ရာသီအတွက်ကြံတံကိုတသိန်းတထောင်ကျပ်နဲ့ဝယ်ယူသွားမယ်လို့တောင်သူတွေကိုအသိပေးထားတယ်လို့ဆိုပါတယ်ဒါပေမဲ့ကြံတံဤကအတွက်တုံးဆွဲရတဲ့တွင်းအားစုအလုတမာထုံဆက်တွေငားရန်က73စီစသဖြင့်တအေကကိုအနည်းဆုံးငွေကျပ်15သိန်းကနေ30အထက်ကုန်ကြစီရှိနေကြကြောင်းကြံတဒံကိုတသိန်း2000ကျပ်လောက်ဈေးသတ်မှတ်ပေးဖို့တောင်သူတွေကလိုလားနေကြပါတယ
်ကြံဆိုတာကုန်သိန်းသိန်းကလိုပါပဲဒီနေ့ခုတ်တယ်မနေ့ဖန်ရှာတပတ်ခါရှာအဲလင်းနေကြသွားရင်ကြံကနောက်ကြတာတောင်မှအဆူတရော့သွားတယ်အဆူတရော့သွားတယ်တကြစီပြမှုဆောင်ရရောက်သွားတဲ့အတွက်ပွားသွားတဲ့အတွက်ကုန်ကျင်ရော့ပါတယ်အဲ့တော့ကျွန်တော်အခုကြံစေကားလောက်စိုက်ထားပါတယ်သိကြတဲ့ကျွန်တော်ကြံဘယ်တော့ခါမှဧကတရာကျော်မစိုက်တော့ပါဘူးကျွန်တော်ပုံမှန်စေက15ဧကအဲ့လောက်ပဲစိုက်မယ်ဘာကြောင့်လို့ဆိုတာတောင်းသူလေသမားကိုထိမ့်သိမ်းလျှောက်လျှောက်ကြည့်ရှုတဲ့အဖွဲ့အစည်းနိုင်ငံတော်အစနည်းတယ်လို့ပြောရင်ကျွန်တော်တို့နိုင်ငံရေးတွေပါလာပါလိမ့်မယ်
ကြံတဒံကိုတသိန်းတသောဆိုတဲ့ဈေးနှုန်းဟာစက်ရုံကိုအရောက်ပူရတဲ့ဈေးဖြစ်လို့ကုန်တင်ကုန်ချအလုပ်သမားကလည်းကုန်ကားဈေးပြန်ထုတ်လိုက်ရင်ကြံတဒံကိုချက်တသိန်းအောက်သာတောင်သူတွေကရရှိမှာဖြစ်ပါတယ်။ပြီးခဲ့တဲ့ကြံဆိုင်ရာသီကတော့တခြားစက်ရုံအချို့ကကြံတဒံကိုတသိန်းချက်ထိဈေးပေးဝယ်ယူခဲ့ပေမဲ့စက်ရုံအများစုကတော့တဒံကို7500ကနေ9500ချက်ထိသာဈေးပေးဝယ်ယူခဲ့ကြတယ်လို့တောင်သူတွေကဆိုပါတယ်။မြန်မာတိုင်းနိုင်ငံလုံးမှာကြံဆက်ဧက၄သိန်းခွဲလောက်ရှိပြီးကြံတက်ဧကကိုတန်30လောက်ထွက်လိမ့်ရှိပါတယ
်အခုစပီးဩဂုတ်လ၂ရက်ကနေ၈ရက်နေ့ထိဈေးကွက်အတွင်းတက်ကြနိုင်ပြီဖြစ်သွားတယ်လေယာထွက်ကုန်သီးနှံစည်းမျိုးတွေကိုပြောပြပေးချင်ပါတယ
်အိန္ဒိယကပို့ကုန်ပဲတွေဖြစ်တဲ့မပဲနဲ့ပဲစင်ကုန်ဈေးကတော့ဈေးပြန်ကျလာပါတယ်အဓိကဝယ်လဲဖြစ်တဲ့အိန္ဒိယနိုင်ငံမှာပဲဆိုင်ဧရိယာရော့ချနေရကြောင်းဝယ်လိုအားကောင်းပြီးပြည်တွင်းဈေးမြင့်တက်နေပြီမဲ့မြမမပဲနဲ့ပဲစင်းကုန်ဈေးကတော့ပြန်ကျဆင်းလာခဲ့တာပါရန်ကုန်ပြည်ထောင်ကုန်စည်တိုင်းမှာဩဂုတ်လ၈ရက်နေ့ကမပဲ FGRC တထံကို23,600ကျပ်ပဲစင်းကုန် RRC တထံကို32,3500ကျပ်ပေါက်ဈေးရှိခဲ့ပြီးမပဲကတထံကို2000ကျပ်ပဲစင်းကုန်ကတထံကို8500ကျပ်အတီးတီးဈေးပြန်ကျဆင်းခဲ့ပါတယ်ဒါပေမဲ့ဈေးကွက်ထဲမှာမပဲကအတိတ်ကအဝင်ရှိသလောက်အယောင်းတွက်နေပြီးပဲစင်းကုန်ကြီးကလည်းပဲလက်ကျန်နေလာတာကြောင့်အဝယ်တွက်နေရလို့ကုန်တယ်တွေကပြောပါတယ်။ညမကုန်တယ်တွေကပြည်တွင်းငွေကြေးစင်းတို့အတက်ကျနဲ့အိန္ဒိယရဲ့ယာတိဥရုပဲလူအချက်အခြေအနေတွေပေါ်မူတည်ပြီးဈေးနှုန်းပြောင်းလဲကိုစောင့်ကြည့်နေကြတာဖြစ်တယ်လို့ပဲဈေးကွက်စောင့်ကြည့်သူတွေကတုံးသက်ထားကြပါတယ်။
နှစ်တောင်းတန်ကြီးရဲ့ကြောင့်ထောက်ရှောက်မြင့်တက်နေတဲ့ပြင်သွေးဆန်ဈေးနှုန်းတွေကအခုတစ်ပတ်မှလည်းဈေးထက်မှန်မြင့်တက်နေပါဗျ။ဝါတန်းကုန်စည်တိုင်းမှာဆန်ကျန်းဆန်ချုံဈေးနှုန်းတွေကတစ်ပတ်သွင်းတအိတ်ကို7,000ကနေ15,000ကျပ်အထိဈေးထက်မှန်မြင့်တက်လာတာပါ။ရွှေဘူပေါ်ဆန်ကတော့တစ်ပတ်သွင်းတအိတ်ကို7,800ဒီမြင့်တက်ခဲ့ပါဗျ။ဩဂုတ်လရနေ့ဝါတန်းကုန်စည်တိုင်းပေါက်ဈေးအရရွှေဘူပေါ်ဆန်းတအိတ်ကို33,000ကနေ34,000ကျပ်ပေါက်ဈေးရှိပြီးအရင်တစ်ပတ်ကထက်တအိတ်ကို18,000ကျပ်။မြောင်းမြပေါ်ဆန်းက32,000ကနေ33,000ကျပ်ပေါက်ဈေးရှိပြီး4,000ကျပ်။ဆန်းချမ်းဖြစ်တဲ့ရက်90ဆန်းကတအိတ်ကို9,200ကနေ8,200ကျပ်ပေါက်ဈေးရှိပြီး အရှင်တပတ်ကထင်တော့ချက်ကြားပြန်ဆက်တဲ့အိမ်ကိုတသိန်းကနေတသိန်းတောင်၃000ချက်ပေါက်စီရှိပြီးတသောင်း၅000ချက်အတီးတီးစီးမြင့်တနေပါဗျ။မြန်မာနိုင်ငံဆန်စပါအတင်းချုံကတော့ဆန်စည်းထိန်ကြီးဖို့ဈေးွက်ထဲကိုအရန်ဆန်တွေထုတ်ရောက်ချပီးနေပြီးအခုဩဂုတ်လအတွင်းမှာဆန်အိမ်ကြီးတသိန်း9000ထိရောက်ချသွားမယ်လို့ထုတ်ပြန်ထားပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်စင်းတွေကအချိန်နဲ့အမျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။ Farmer Times Media နေပြီးတော့တင်ဆက်တဲ့လေယာစီးပွားသတင်းတွေဦးနာဆင်ခဲ့ရတာပါရှင်။ဆက်ပြီးတော့ဥရရာတီနဲ့အနာဂတ်အစီအစဉ်ကိုအလှည့်ပေးအောင်ပါကဘာမှာအပူအေးမျှတဖို့ထိန်းညှိပေးနေတဲ့အနာတိကဒေတာဟာအေးပေးဆက်တစ်ခုလိုမဟုတ်ပဲအပူပေးဆက်တစ်ခုလိုအသွင်ပြောင်းလာတာဟာတိတ်ကိုစိုးရင်စရာကောင်းနေပြီလို့သိပ္ပံပညာရှင်တွေကတော့ပြောပါတယ်။ကဘာမှာအခုလိုမျိုးအပူချိန်တွေဆက်ပြီးတော့သာမြင့်တက်နေမယ်ဆိုရင်ထိခိုက်ပျက်စီးလွယ်လာတဲ့ဇီဝဂေဟာစနစ်တွေဟာနောက်ပြန်လှည့်လို့မရလောက်အောင်ပျက်စီးသွားလိမ့်မယ်လို့လည်းသတိပေးပါတယ်။ဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်မှာနန်းလောင်ကတင်ပြပေးထားပါတယ်ရှင်။
လူသူအလံဝေးလာတဲ့အာနာတိကတိုက်ထဲကအခုလိုတွေ့မြင်နေရတဲ့ရှင်သက်ရှုမောစရာလှပတဲ့မြင်ကွင်းတွေမကြာခင်ပျက်စီးတော့မယ့်အနေအထားနဲ့ရင်ဆိုင်နေရပါပြီ။အာနာတိကနဲ့ကလည်း Southern Ocean တောင်ပိုင်းသမုဒ္ဒရာကတဘာဝပတ်ဝန်းကျင်ကိုနောက်ဆုံးလေ့လာခဲ့ကြတဲ့သိပ္ပံပညာရှင်တွေကအစီရင်ခံစာဦးဆောင်ရေးသားသူတို့ဖြစ်တဲ့ Exterior တက္ကသိုလ်ပါမောက်ခ Martin Secret ကအခုလိုသုံးသပ်ပါတယ်
။ Some of the events that we are seeingare so off the scale
ကျွန်တော်တို့တွေ့နေရတဲ့တချို့ဖြစ်ရပ်တွေဆိုရင်အတော်ထိတ်လန့်စရာကောင်းပါတယ်ရုပ်ကျွင်းလောင်စာတွေဆက်ပြီးထုတ်ယူသုံးစွဲနေမယ်ဆိုရင်တော့ခုလိုပုံမှန်မဟုတ်တဲ့ရာသီဥတုအခြေအနေမျိုးပိုးပြင်းထန်လာပြီးအချိန်ရင်လဲပိုးများလာပါလိမ့်မယ
်ရာသီဥတုပင်လယ်ရေခဲတုနဲ့သမုဒ္ဒရာအပူချိန်ဂလေးဆီယာရေခဲမြစ်တွေနဲ့ရေခဲလွာတွေတိဆောက်ပုံစနစ်ကိုရောဇီဝကေယစနစ်ကိုပါပညာရှင်တွေလေ့လာခဲ့ကြတာပါလက်ရှိပေါ်ပေါက်နေတဲ့ပြင်းထန်လာတဲ့ရာသီဥတုမျိုးနဲ့ဥတုရာသီပြောင်းလဲမှုတွေကိုချိတ်ဆက်လေ့လာခဲ့တာမှာတော့လက်တလောရင်ဆိုင်လာရတဲ့အနေအထားမျိုးတွေနောက်မှာပိုးပြီးတော့ကြုံတွေ့ရတော့မယ်လို့ပညာရှင်တွေကခန့်မှန်ပါတယ်။ဩဂုတ်လပထမပတ်တည်းမှာပဲအရေပျော်လာတဲ့ရေခဲမြေတွေကိုထိန်းထားပေးတဲ့သမန်တစ်ခုကျိုးပေါက်ခရာကအမေရိကန်ပိုင်းအလက်စကာပြည်နယ်ထဲကမြစ်ကဘာဘေးကနေအိမ်တွေရေထဲပါကုန်ပါတယ်
Let it be known that there was a 40 to 50 feet of bank.
ရေထဲပါသွားတဲ့အိမ်တွေနဲ့မြစ်တမ်းမှာပေ40 50လောက်တစ်ပင်ကြီးတွေစိုက်ထားတာပါ။အဲ့ဒီတစ်တော်တွေလည်းရေထဲပါကုန်ပါတယ်။အခုလိုဆိုးရွားပြင်းထန်တဲ့ကဘာပြူရာမျိုးကျွန်တော်တို့ဘယ်တော့မှမမြင်ဘူးခဲ့ကြပါဘူး။ဒီလောက်အတိုင်းအတာအထိရေတွေအေးပျော်ဆင်းလာတာမျိုးလည်းမကြုံခဲ့ဘူးပါဘူး
။အခုအဖြစ်ပြက်ကတော့ကဘာပုံနှဲမှုနဲ့ဆက်ဆက်နေသလားဆိုတာတအားမပြောနိုင်ပေမဲ့လို့နှစ်တစ်နှစ်မှာနင်းဘလောက်ကြာသလဲ။ဆောင်းနှဲမှာဘလောက်အေးသလဲ။မိုးဘလောက်ရွာသလဲဆိုရဲရာသီဥတုနဲ့လဲဆိုင်တယ်လို့ရေခဲမြစ်တွေရဲ့လှုပ်ရှားမှုပုံစံနဲ့လဲဆိုင်တယ်လို့ပညာရှင်တွေကပြောပါတယ်။ရေခဲမြစ်တွေအေးပျော်ဆင်းလာတာကြောင့်ကဘာတစ်ဝက်ကလူပေါင်း15သန်းလောက်ဘေးသင့်မဲ့အနေအထားနဲ့ကျုံနေကြရပြီးအဲ့ဒီထဲကတစ်ဝက်လောက်ဟာအိန္ဒိယ၊ပါကစ္စတန်၊ပီရူးနဲ့တရုတ်နိုင်ငံကဖြစ်တယ်လို့ဒီနေ့အစောပိုင်းလေ့လာမှုတစ်ခုမှတွေ့ရပါတယ်
။ The world's largest ever heat wave in terms of
ပုံမှန်မဟုတ်ပဲစိုးစုံလို့တောင်ပြောရမယ်။ပူလိုင်းကြီးတွေကိုအနာဒီကတိုက်မှာမိနစ်3ကကြုံခဲ့ရပါတယ်ပုံမှန်ရှိတဲ့အပူချိန်ထက်38ဒီဂရီကျော်ထိတောင်ရောက်ခဲ့ပါတယ်ဆောင်းတွင်းကြီးထဲမှာပဲအဲ့ဒီအပူချိန်ကိုရောက်ခဲ့တာပါဒေါမ်စီလို့ခေါ်တဲ့အနာဒီကရှေ့ဘက်ချမ်းကရေခွဲလွှာတွေမှာဆိုရင်လဲအပူချိန်အနှုတ်90ဒီဂရီစင်တီဂရိတ်ရှိရမှာဖြစ်ပေမဲ့အဲ့ဒီလောက်ကိုရောက်မလာပါဘူးအနှုတ်30ထိရောက်ခဲ့တဲ့ရက်တွေရှိပါတယ်
2023ခုနှစ်တွင်မှာတစ်ကမ္ဘာလုံးစံချိန်တင်အောင်ပြင်းထန်တဲ့အပူလိုက်နဲ့ရင်ဆိုင်နေရချိန်မှာတော့အာနာတိကတိုက်မှာလည်းအပူချိန်တွေမြင့်တက်လာပါတယ်။အမှန်မှာတော့ကမ္ဘာပုံနှိမ်မှုကအာနာတိကတိုက်ကိုပိုးပြီးတော့တက်ရောက်တာဖြစ်ပါတယ
်။ Antarctica acts to keep the planet cool.
အာနာတိကတိုက်ကိုထိမ့်သိမ်းဆောက်ရှောက်ရေးဟာအဲ့ဒီဒေသမှာခိုလုံးနေတဲ့တောရိုင်းတိရစ္ဆာန်တွေအတွက်သာမကဘဲတစ်ကမ္ဘာလုံးကိုတက်ရောက်မှုရှိနေတဲ့ရာသီဥတုမျက်တမှုရှိဖို့လည်းရေးကြီးပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း30လောက်မှာအနာတိကရေခဲတူတွေအေးပျော်ဆင်းခဲ့တဲ့နှုံးထက်အခုလက်ရှိရေခဲတွေအေးပျော်ဆင်းတဲ့နှုံးက6ဆပိုပြီးမြန်ဆန်းလာနေပါတယ
်အနာတိကတိုက်ကရေခဲတွေအားလုံးကအေးပျော်ဆင်းလာမယ်ဆိုရင်တော့ကမ္ဘာပင်လယ်ရေမျက်နှာပြင်က189ပေကျော်အထိမြင့်တက်လာမှာဖြစ်ပြီးမြို့ကြီးပြကြီးတွေရေအောက်ရောက်သွားပါလိမ့်မယ်အဲ့လိုအခြေအနေကိုရောက်ဖို့နှစ်ပေါင်းရာနဲ့ချီကြာနိုင်တယ်ဆိုပေမဲ့လို့ကမ္ဘာအပူအေးမြတ်တာအောင်ထိန်းကြီးတဲ့နေရာမှာအဲ့ဒီရေခဲတုတွေကအရေးအကြီးဆုံးနေရာမှာရှိပါတယ်။အာနာတိကဒေသဟာ ကဘာကြီးအတွက်အေးပေးဆက်လို့မဟုတ်တော့ပဲအပူပေးဆက်ကြီးလို့ဖြစ်လာနေတာကတကယ်စိုးရင်စရာကောင်းတယ်လို့အဲဒီကနှုတ်နယ်လာတဲ့ဇီဝကေးရစနစ်တွေကိုထိမ့်သိမ်းဆောင်ရှောက်ပါမယ်ဆိုပြီးတော့ Antarctic Treaty မှာလက်မှတ်ရေးထိုးခဲ့ကြတဲ့နိုင်ငံတွေကသူတို့ရဲ့ကတိကိုမထိမ့်သိမ်းနိုင်တဲ့လက္ခဏာဖြစ်တယ်လို့လည်းသိပ္ပံပညာရှင်တွေကရှုံးနေပါတယ်ဇီဝကေးရစနစ်တွေအဖတ်ဆဲလို့မရအောင်ပျက်စီးမတော့နိုင်ရေးကာကွယ်ဖို့ဆိုရင်တော့ဆက်မှုခေတ်ဦးကာလ19ရာစုအစောပိုင်းမှာရှိခဲ့တဲ့အပူချိန်ထက်1.5ဒီဂရီကျော်မသွားရေးဆိုတဲ့ပါရီသဘောတူစာချုပ်ပါအချက်အလက်တွေအတိုင်းကမ္ဘာနိုင်ငံတွေအတိအကျဆောင်ရွက်ဖို့ကိုလည်းပညာရှင်တွေကအရေးအကြီးတိုက်တွန်းပါတယ
် Now unless we want to see a lot more of these things happening in the future we really got to get on with decarbonizing that won't solve
လာမယ့်အနာဂတ်မှာဒီလိုဖြစ်ပျက်မျိုးတွေအများကြီးဆက်ဖြစ်တာမျိုးမကြုံကျင်ဘူးဆိုရင်တော့ကာဗွန်တန်းငွေထုတ်လွှတ်မှုရှော့ချမှဖြစ်တော့မှာပါဒါလည်းပြဿနာကိုဖြေရှင်းလိုက်တာတော့မဟုတ်ပါဘူးလက်ရှိပြောင်းလဲလာတဲ့ရာသီဥတုနဲ့သားစတာကြက်အောင်လုတ်ကင်သွားဖို့လဲလိုပါတယ
်ကမ္ဘာမိုးလင်းဝသအဖွဲ့ WMO အကြီးအကဲကလည်းလွန်ခဲ့တဲ့ရာစုနှစ်ကထွက်လာခဲ့တဲ့ဖလုံအိမ်တန်းငွေတွေရဲ့တက်ရောက်မှုဖြစ်တဲ့မိုးကောင်းရေရှားတာမုန်တိုင်းတွေဝင်တာအပူလိုင်းတွေပြင်းထန်လာတာမျိုးတွေကို2060ခုနှစ်အထိကြုံကြရမှာဖြစ်တဲ့အတွက်အလားတူဖြစ်ရတွေရပ်တန့်သွားစေချင်ရင်တော့ရုပ်ကျွင်းလောင်စာထုတ်ယူသုံးဆွဲမှုလုံးဝလျှော့ချမှာဖြစ်မယ်လို့ Oculus ဆိုင်မှာပဲထပ်ပြီးတော့သတိပေးပါတယ်လေလူတွေကကမ္ဘာနဲ့အောက်ဆက်တန်းငွေတွေတိတ်သေးလာတာကြောင့်ဝင်ရုံစွန်းဒေသကရေခဲမြစ်တွေလည်းအ ਨੇ စုံနှစ်ပေါင်းထောင်ချီဆက်လက်အရေးပျော်ဆင်းနေဦးမှာဖြစ်ပြီးဟိမဝန္တာတောင်တန်းကြီးပေါ်ကရေခဲမြစ်တွေအရေးပျော်ဆင်းသွားရင်တော့တရုတ်နိုင်ငံထဲကမြစ်တွေလည်းဒီရာစုနှစ်ကုန်မှာပျောက်ကွယ်သွားလိမ့်မယ်လို့လည်းသတိပေးပါတယ်။ဖလုံအိမ်တန်းငွေတွေဒါဆက်ပြီးတော့ထုတ်လုပ်နေအောင်မယ်ဆိုရင်တော့အနာတိကတိုက်နဲ့ Greensland ကျွန်းကရေခဲလွှာတွေပါဆက်ပြီးအရေးပျော်လာမှာဖြစ်တာကြောင့်တစ်ကမ္ဘာလုံးမိခိုနေရတဲ့ရေချိုအရင်အမြစ်တွေလည်းရှားပါသွားတော့မှာဖြစ်ပါတယ်။ကျွန်မနှမပါ
နန်းလောင်တင်ပြခဲ့တဲ့ဥဒုယာတိနဲ့အနာဂတ်အစီအစဉ်ပါရှင်။တနင်္ဂနွေမနေ့ပိုင်းအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။သောတာရှင်တွေအနေနဲ့ VOA ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ကျမတို့ရဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုပို့ပို့နိုင်တယ်လို့ဒီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေဖြစ်ဖြစ် Messenger ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်။အခုဆက်ပြီးတော့ဒီကနေ့မနေ့ပိုင်းတွင်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးပါရှင
်။ Ukraine ဘက်ကနေ Crimea တစားကိုတိုက်ခိုက်တဲ့ rocket ဒုံးကျည်ကိုဖယ်ရှားပစ်ခဲ့ရတယ်လို့ရုရှားကပြောပါတယ်။ဒါ့အပြင် Ukraine ရဲ့လုပ်ရဟာအကြမ်းဖက်တိုက်ခိုက်မှုတစ်ခုဖြစ်ပြီးတော့ဒါကိုလက်တုံပြန်မယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှာပြောကြားလိုက်တာပါ။ Crimea ကျွန်းဆွယ်မှာစနေနေ့က Ukraine တပ်တွေကတရားနဲ့တခြားနေရာအများအပြားကို S-200 rocket တွေ drone တွေနဲ့တိုက်ခိုက်ခဲ့ပေမဲ့ထိခိုက်တိုက်ဆုံးမှုတော့တစုံတရာမရှိခဲ့ဘူးလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဆက်တမန်ကျော်ရှေလျားတဲ့ဒီတရားကရုရှားသိမ်းပိုက်တဲ့ Crimea နဲ့ရုရှားကိုဆက်သွယ်ထားတာဖြစ်ပါတယ်။ပါရှန်ပင်လယ်ကွင်းနဲ့အိုမန်ပင်လယ်ကွင်းကြားကမဟာဗျူဟာကျတဲ့ Hormuz ရေလက်ကြားကိုဖြတ်သွားနေတဲ့တင်မောတွေအီရန်ရဲ့ရေပိုင်နဲ့တက်နိုင်မြဝေးဝေးကနေတွားဖို့အတွက်အနောက်အောက်စုကြောထောက်နောက်ခံပေးထားတဲ့ရေချောင်းတပ်ဖွဲ့တွေကသတိပေးနေပါတယ်။ကမ္ဘာရေနံတင်ပို့မှု20ရာခိုင်နှုန်းလောက်ဟာဒီရေလက်ကြားကနေဖြတ်သွားနေရတာလည်းဖြစ်ပါတယ်။ Syria နိုင်ငံမှာ IS စစ်သွေးကြောအဖွဲ့နဲ့ GIA အဖွဲ့တွေက Syria အစုအတက်တွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ပြီးကျန်သပရင်းတွေကစစ်သားတွေလိုက်ပါလာတဲ့ Baskar တစ်စီးကိုတိုက်ခိုက်မှုမှာတေဆုံးကသူက26ဦးရှိရကနေစနေနေ့မှာတော့33ဦးအထိဖြစ်သွားပြီလို့ Syria လူခွင့်ရေစောင့်ကြည့်လေ့လာနေတဲ့ Britain အခြေစိုက်အဖွဲ့ကပြောပါတယ် IS အဖွဲ့ဟာ2019မှာသူတို့ထင်းကျုပ်ထားတဲ့နယ်မြေတွေကိုလက်လွတ်ခဲ့ရပေမဲ့ကြေပြောတဲ့တဲကန်အတဲမှာပုန်းခိုနေကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာမပြတ်ရွာသွန်းနေတဲ့မုတ်တုံမှုကြောင့်ရေကြီးရေရှမ်းမှုတွေမြေပြိုမှုအန္တရာယ်တွေနဲ့ရင်ဆိုင်နေရပြီးအခုချိန်ထိဆိုတေဆုံးသူက9ဦးရှိနေပြီးတော့အိုးရင်ရွှေပြောင်းနေထိုင်ရသူက4000ကျော်ရှိနေပါပြီ
တနင်္ဂနွေနေ့ပိုင်းနောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးကြတာပါရှင်။ဒီကနေ့တွေ့အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆူမွန်ဖြစ်ပါတယ်။ရုပ်ပိုင်းနဲ့အသံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘေးအယ်တယက်တို့ဖြစ်ပါတယ်။ကျွန်မတို့အခုထုတ်လွှင့်ပြီးတဲ့အသံလွှင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းဒီမှလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ဖီဝီကိုနာတော်တာဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုစိတ်ကျမ်းမာဘေးပရာဝေးကွာလို့ရဆန္ဒပြပါစေကျမများသစင်အောင်ပါရှင်
This program has come to you from the Voice of America, Washington.